Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ2019ခုနှစ်ဇူလိုင်လ24ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line to meter 3240 48တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအပြိုင်နဲ့တည်းနားဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်ပါဒီနေ့မနက်ပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးပါပါ။ဗြိတိန်နိုင်ငံမှာတော့အနားယူသွားတဲ့ဝန်ကြီးချုပ်ထရီဆာ မေနေရာမှာဘောရစ်ဂျွန်ဆန်ကိုသူတို့ပါတီကနေရွေးချယ်လိုက်ပါပြီ။မြန်မာနိုင်ငံမှာတော့2020ပြည့်နှစ်ကျရင်ငြိမ်းချမ်းရေးရဖို့မျှော်လင့်ထားတယ်လို့တမတော်ကပြောကြားလိုက်ပါတယ်။စင်ကာပူနိုင်ငံမှာစင်ဆွဲတန်ချိန်ပေါင်း7.8တန်ကိုတင်စီရမိခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲနဲ့ထွန်
းဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေအပြီးနားဆင်ရမယ့်သတင်းနာရီတဲမှာတော့ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးသဘောထားတင်မှတ်သူနိုင်ငံရေးဝန်ကြီးဟောင်း Boris Johnson ဗြိတိန်နိုင်ငံဝန်ကြီးချုပ်အစ်ဖြစ်လာပါတယ်ပထမဆုံးမိန့်ခွန်းပြောရမှာသူက
Deliver Brexit Unite the country and defeat Jeremy Corbyn and that is what we're going to do.
ဗြိတိန်ဝန်ကြီးချုပ်အသစ်က Brexit ကိုဖြစ်အောင်လုပ်ဖို့နဲ့တိုင်းပြည်ကိုပြန်လည်စည်းလုံးစေဖို့အနိုင်ယူမိန့်ခွန်းမှာပြောဆိုသွားတာပါဒီသတင်းအပြည့်စုံကိုသတင်းနဲ့အပြည့်မှာနားဆင်ရပါမယ်ဒီသတင်းနဲ့အတူမနေ့ဖြန်ကြာတာပရိနေအောက်လွတ်တော်နိုင်ငံရေးကော်မတီမှအရှိတောင်အရှာဒေတာတွင်လူခွေအခြေအနေနဲ့ပတ်သက်လို့ကြားနာပွဲပြုလုပ်တာနဲ့ပတ်သက်တဲ့ VOA နဲ့မွေးမြန်းကန်တရုတ်နိုင်ငံ1989ခုနှစ်တရားရင်ဂျင်မင်းအရေးခင်းကိုအင်အားသုံးဖြိုခွင်းဖို့အမိန့်ပေးခဲ့သူဘီဂျင်းရဲ့တာသက်သမားလို့နာမည်ကြီးတဲ့တရုတ်ဝန်ကြီးချုပ်ဟောင်းလီဖင်းကွယ်လွန်သွားတဲ့အကြောင်းစတဲ့သတင်းလာတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းမှာတော့ကမ္ဘာသတင်းနဲ့ကမြန်မာပြည် American EDM သတင်းစာနဲ့တိုက်ရိုက်လေလိုက်အစီအစဉ်တွေကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးတိုက်တို့ကကြီးညာပေးပါမယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာအနားယူသွားတဲ့ဝန်ကြီးချုပ်ထရီဆာ မေနေရာမှာတာဝန်ထမ်းဆောင်ဖို့အတွက်သတင်းပတ်နဲ့ချီကြံမြင့်တဲ့ Conservative Party ခေါင်းဆောင်ရွေးပွဲမှာသူအနိုင်ရရှိတယ်လို့ Boris Johnson ကအင်ကာနေမှာကြေညာလိုက်ပါတယ်။သူကဗုဒ္ဓဟူးနေ့မှာတော့ဝန်ကြီးချုပ်အသစ်ဖြစ်တဲ့တာဝန်ထမ်းဆောင်တော့မှာပါ။သတင်းသမားတယောက်ဖြစ်ခဲ့ပြီး London ရဲ့မြို့တော်ဝန်တယောက်ဖြစ်ခဲ့တဲ့မျှော်မှန်းချက်ကြီးမားတဲ့ Boris Johnson ဟာနိုင်ငံရေးလောကရဲ့ထိတ်တန့်တာဝန်ထမ်းဆောင်ဖို့အတွက်ရည်မှန်းနေတာဖြစ်ပေမဲ့သူ့ရဲ့ဝန်ကြီးချုပ်တာဝန်ဟာဓာတော်ပေါ်မှာရှောက်နေရတယ်လို့ဖြစ်နေတာကြောင့်သူဟာတိတ်တော့မပြောနိုင်ပါဘူး။သူ့ဘက်ကတစုံတရာမှားသွားတာနဲ့တက်တန်းအတူဆုံးဝန်ကြီးချုပ်ဖြစ်တဲ့1982ခုနှစ်တုန်းက96ရက်ပဲဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့ရတဲ့လော့ထ်ရော့ကင်ဟမ်လောက်ခံပါမလားလို့စိတ်ပူနေရတာဖြစ်ပါတယ်။သူ့ပါတီတွင်းကဖိလစ်ဟမ်မန်ဦးဆောင်တဲ့သူ့ကိုမကြိုက်တဲ့သူတွေကတော့ EU ဥရောပတက်မကကနေဘာသဘောတူညီချက်မှမရဘဲနဲ့ဗြိတိန်ခွဲထွက်ဖို့အတွက်သူစ조사မယ်ဆိုရင်အတိုက်ခံပါတီတွေနဲ့ပေါင်းပြီးတော့အစိုးရပြုတ်ကြအောင်မဲပေးမယ်လို့ရှင်းရှင်းလင်းလင်းပြောဆိုထားတာဖြစ်ပါတယ်။ဥရောပတက်မကကနေဗြိတိန်ဟာအောက်တိုဘာ31ရက်နေ့မှာသဘောတူညီချက်ရရမရရခွဲထွက်ရတော့မှာဖြစ်ပါတယ်။နိုင်ငံခြားရေးရုံးဝန်ကြီးအလန်ဒန်ကန်ကလည်းသူ့ဝန်ကြီးချုပ်ယာတုအတွက်ဘီယန်မာကြီးစီကိုတွားရောက်ဖို့အဖိတ်မခံရခင်မှာပဲအောက်လွတ်တော်မှာအယုံကြည်မရှိအစိုးတင်သွင်းရေးကြိုးပမ်းဟုတ်တယ်လှုပ်ဆောင်နေတာဖြစ်ပြီးတော့ဒန်ကင်ရဲ့စူးစမ်းမှုကိုတော့အောက်လွတ်တော်ဥက္ကဋ္ဌကတားဆီးထားတာဖြစ်ပါတယ်
။ကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့တခြားကဂျာဝင်နှောက်ယှက်မှုတွေကိုကာကွယ်ဖို့ရည်ရွယ်တဲ့ဥပဒေပြူရေးဆောင်ရွက်ချက်တွေကိုဖြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အထက်လွှတ်တော် Republican ခေါင်းဆောင်ကဆောင်ရွက်နေတယ်လို့ Democrat လွှတ်တော်အမတ်ကစွပ်စွဲလိုက်ပါတယ်။သမ္မတထရန့်နဲ့အထက်လွှတ်တော်အများစုခေါင်းဆောင်အထက်လွှတ်တော်အမတ် Mitch McConnell ရဲ့အထောက်မှုတွေကြောင့်2020ရွေးကောက်ပွဲအတွက်လုံခြုံရေးဆောင်ရွက်ချက်တွေအတည်ပြုရေးအချိန်ကတိတ်မကြံတော့ဘူးလို့လည်းသတိပေးပါတယ်။သမ္မတအင်ဘူရောရဲ့မြစ်တာရက်ခံချက်နဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ကလေးနက်တဲ့ဥပဒေပြူရေးတွေတန့်သွားအောင်ရည်မှန်းချက်ချထားပုံရတယ်လို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌထောက်လှမ်းရေးကော်မတီရဲ့ဒုတိယဥက္ကဋ္ဌမတ်ဝါနာကအင်ကာနဲ့လွှတ်တော်မှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်။သမ္မတရဲ့ထိတ်တန့်ထောက်လှမ်းရေးတရားဥပဒေစွန့်မှုရေးတာဝန်ရှိသူတွေကလည်း2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုအောင်အောင်မြင်မြင်ကြားဝင်နှောက်ယှက်မှုတွေပြန့်ဖြစ်လာနိုင်တယ်လို့ရည်ညွှန်းပြောဆိုနေကြကြောင်းလည်းလွှတ်တော်မှဝါနာကထပ်လောင်းပြောပါတယ်။ဒီဆွဆွဲပြောဆိုချက်တွေအပေါ်မှာတော့မက်ကွန်နဲ့ဘက်ကတုံ့ပြန်ချက်ပေးဖို့ညှင်းဆိုကြောင်းဝန်ထမ်းတွေကပြောဆိုထားပါတယ်ရှင်။
အမေရိကန်နိုင်ငံရဲ့ငွေချေးယူနိုင်တဲ့အများဆုံးပမာဏအတိုင်းတာကိုလောင်းမဲ့နှစ်နှစ်အတွက်ဆိုင်းငံ့ထားလိုက်တယ်လို့2021ခုနှစ်အထိနှစ်စဉ်အသုံးစရိတ်ကန့်သတ်ချက်ကိုလည်းတတ်မှတ်ဖို့လုပ်လိုက်ပြီးအစိုးရကအသုံးစရိတ်တွေကိုပေးနိုင်ဖို့အတွက်ရည်ရွယ်တဲ့သဘောတူညီချက်အစ်စ်ကိုလွှတ်တော်ကနေအတည်ပြုပေးလိမ့်မယ်လို့သမရအင်ဗျူကခန့်မှန်းပြောဆိုလိုက်ပါတယ်ဒီသဘောတူညီချက်ကိုသဘောတူကြမယ်လို့ထင်ကြောင်းသမရအင်ဗျူစီးပွားရေးအကြံပေးလဲရီကတ်လူကပြောပါတယ်ဒီမိုကရက်ရော Republican တွေကပါဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးမယ်လို့ထင်ကြောင်းလည်းပြောပါတယ်။ဒါအပြင်ငွေချေးယူနိုင်တဲ့အများဆုံးပမာဏကိုဆိုင်းငံ့ထားတာကြောင့် American နိုင်ငံသားတွေရဲ့အကျွေးဆိုင်ရာမှာလုံခြုံမှုကိုထိခိုက်စေမှာမဟုတ်တဲ့အတွက်ဒါဟာတိတ်ကိုအရေးကြီးတယ်လို့လည်းပြောပါတယ်။သမ္မတ Donald Trump နဲ့လွှတ်တော်အထိပ်တန်း Republican နဲ့ Democrat ခေါင်းဆောင်တွေကြားတနည်းလာနေ့ကနေရခဲ့တဲ့ဒီသဘောတူညီချက်ဟာ January လတုန်းကရက်ပေါင်း35ရက်ကြာအစိုးရရန်တရားတွေရက်ဆိုင်ထားခဲ့ရတဲ့အဖြစ်မျိုးနောက်ထပ်တစ်ကြိမ်မကြုံစေဖို့အတွက်ဖြစ်လာနိုင်ပါတယ်ဒါပေမဲ့စက်တင်ဘာလကုန်မှာကုန်ဆုံးမဲ့2019အတွက်အစိုးရဌာနအသုံးစရိတ်တွေနဲ့ပတ်သက်ပြီးတချို့အသုံးစရိတ်တွေမှာတော့အဆင်မပြေတာတွေရှိနေသေးပါဒီသဘောတူညီချက်ကလည်း American အစိုးရရဲ့ October 1ရက်နေ့မှာစတင်တော့မဲ့2021ခုနှစ်ဌာနဆိုင်ရာအသုံးစရိတ်တွေအတွက် American Dollar 1.3 trillion ချထားပေးဖို့အပြင်စီးရင်းနဲ့ပြည်တွင်းလူမှုရေးအစီအစဉ်တွေအတွက်ရန်ပုံငွေပိုးပြီးချထားပေးဖို့ပါတောင်းဆိုထားတာဖြစ်ပါတယ်
အမေရိကန်ပိုင်နယ်ခုဖြစ်တဲ့ပေါ်တိုရီကိုရဲ့အုပ်ချုပ်ရေးမှူးရီကာໂດရော့ဆလိုနဲ့သူ့ရဲ့နိုင်ငံရေးမဟာမိတ်၁၁ဦးရဲ့ဖုန်းတွေကိုအပြန်အလှန်စာတို့ရေးသားခဲ့ကြတဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးရှာဖွေစစ်ဆေးဖို့ပေါ်တိုရီကိုတရားသူကြီးတဦးကအမိန့်ထုတ်လိုက်ပါတယ်။စုံစမ်းစစ်ဆေးရေးလုပ်ငန်းမှာသူတို့ဖုန်းတွေကိုမအပ်ရသေးသူတွေအတွက်ရှာဖွေစစ်ဆေးဖို့ဝရမ်းထုတ်တာဖြစ်တယ်လို့ပေါ်တိုရီကိုတရားရေးဌာနပြောခွင့်ရက AP သတင်းအေဂျင်စီကိုပြောပါတယ်။ပြဿနာပေါင်းစုံဝိုင်းနေတဲ့အုပ်ချုပ်ရေးမှူးရီကာໂດရော့ဆလိုကိုစန့်ကျင်တဲ့ဆယ်ရက်ဆက်တိုက်ဆနပြခဲ့ချပြီးတဲ့နောက်တနေ့မှာပဲအခုလိုရှာပွေရေးဝရမ်းထုတ်လိုက်တာပါမြို့တော်ဆန်ကျွန်းမှာရှိတဲ့အုတ်ချုပ်ရေးမှုရဲ့အင်းရှိမှာဆနပြကြတဲ့လူအုပ်ကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးနဲ့တုံးပြီးတနင်္လာနေ့ညကလူစုခွဲလိုက်ပြီးတဲ့နောက်ဆနပြပွဲတွေအဆုံးသတ်သွားတာဖြစ်ပါတယ်ပေါ်တိုရီကိုကျွန်းစာတိကဘာကျော်ပော့ပ်ခီတာအဆိုတော့ရီကီမာတင်နဲ့တခြားအချင်းကြီးအမှုပညာရှင်တွေအပါအဝင်လူပေါင်း5သိန်းလောက်မြို့တော်ရဲ့လမ်းမတွေမှာချီတက်ဆနပြခဲ့ကြပြီးအုတ်ချုပ်ရည်မှုယာရုကနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်အုတ်ချုပ်ရည်မှုနဲ့သူ့ရဲ့လက်ထောက်တွေက2019ခုနှစ်မှာဖြစ်ခဲ့တဲ့ Hurricane Monday Maria ကြောင့်ဘေးသင့်ခဲ့သူတွေကိုအပြင်းအထန်ဝေဖန်တာအပါအဝင်အမျိုးသမီးတွေကိုနှိမ်ချပြောဆိုလိင်တူချင်းဆုံးမဲ့သူတွေကိုဝေဖန်ပြောဆိုရတဲ့ပါတဲ့စာမျက်နှာ900ပါအွန်လိုင်းပေါ်ကပြောဆိုချက်တွေကိုသတင်းတွေကစုံစမ်းဖော်ထုတ်ထုတ်ပြန်လိုက်ပြီးတဲ့နောက်ဒေသခံတွေကြားအမျက်ထွက်ခဲ့ကြတာဖြစ်ပါတယ်
ဒီ UI American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာ20ပြည့်နှစ်ကြာငင်းချင်းရဖို့အတွက်မျှော်လင့်ထားတယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအင်ကာနေနေပြည်တော်စစ်သမိုင်းပြတိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ငင်းချင်းရဲ့အတွက် NCA လမ်းကြောင်းတိုင်းရင်းရင်းကြီးကြီးနဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေပြင်ပြည်သူတွေဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့လဲတစ်ဖက်သက်အပြစ်အယိသုံးချင်းကြီးညာထားတဲ့တမတော်ကပန်ကြားလိုက်တာပါ။တမတော်တွေနဲ့တကယ့်တိုက်ပွဲဖြစ်ပေါ်တဲ့နေမြေမှာစစ်တိုင်းဒေသကြီးနေမြေ၅ခုမှာတစ်ဖက်သက်အပြစ်ရပ်ပေးထားတာ9လရှိပါပြီ။ပြည်ထောင်စုငင်းချင်းရဲ့ညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးမှာတမရကာဝေးဦးစီးချုပ်က2020ငင်းချမ်းရဖို့တန်ဋိဌာန်ချကြောင်းပြောထားတဲ့အတွက်လက်တွေ့ဘလောက်အလားအလာရှိတယ်ဆိုတော့မေးမြန်းရမှာသတင်းမှန်ပြန်ကြားရေးအဖွဲ့ကအတွင်းမှုကအခုလိုပြောကြလိုက်တာဖြစ်ပါတယ်လောလောဆယ်မှာထိုင်းမြန်မာနယ်စပ်ဒေသက NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲ့နဲ့ဆွေးနွေးနေတဲ့27ရာစုပင်လုံးအစည်းအဝေးကတစ်နှစ်ကျော်ရပ်ဆိုင်ထားရတာဖြစ်ပါတယ်
မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနိုင်ရေးကြံစည်ခဲ့မှုနဲ့တရုတ်နိုင်ငံသား၄ဦးနဲ့တရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်တရားရေးဌာနကတရားစွဲဆိုပါတယ်။ဖြစ်အပြင်းလက်နက်တွေတိုးပွားလာရေးနဲ့သက်ဆိုင်နေတဲ့မြောက်ကိုရီးယားရဲ့လုပ်ငန်းတွေကိုစားတရားမဝင်ဗန္ဓာရေးကိစ္စတွေကိုဖုံးကွယ်ဖို့ဟန်ပြကုမ္ပဏီ20ကျော်ကနေတဆင့်ဒီလူတွေစူးစမ်းခဲ့ကြတာလို့လဲလက်ထောက်ရှိနေချုပ်ဂျွန်ဒီမတ်စ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။မာရှောင်ဟွန်နဲ့သူမရဲ့ကုမ္ပဏီဒန်တောင်းဟောင်ရှန်အင်ဒပ်စထရီယယ်ဒီဗလော့ပ်မန့်နဲ့ရှောင်ချန်ရှု ဟောင်ကျန်းဟွာလျူချောင်ရှုတို့ကိုနိုင်ငံတကာအရေးပေါ်စီးပွားရေးဆက်သွယ်ဆောင်ရွက်မှုဆိုင်ရာဥပဒေကိုချိုးဖောက်ဖို့ကြံစီမှုအမေရိကန်အစိုးရကိုလိမ်လည်မှုငွေမဲ့ခဝချဖို့ကြံစီမှုတွေနဲ့ဆွဲချက်တင်တရားစွဲတာဖြစ်ပါတယ်အခုတရားစွဲဆိုခံရတဲ့တရုတ်နိုင်ငံသား၄ဦးတို့ကမြောက်ကိုရီးယားနဲ့ဗန်နာယီဆက်ဆက်ဆောင်ရွက်နိုင်ဖို့အတွက်ပြည်ပမှာရုပ်ပြကုမ္ပဏီတွေထောင်းအမေရိကန်ကဗန်အကောင့်နေနဲ့ဆက်ဆက်တဲ့တရုတ်ဘဏ်တွေမှာဒီကုမ္ပဏီတွေရဲ့အမည်နဲ့ဗန်ဆင်းဖွင့်ခဲ့တဲ့အကြောင်းအခုတရားစွဲဆိုချက်မှာဆွတ်ဆွဲထားတဲ့အကြောင်းထုတ်ပြန်ချက်ကဖော်ပြပါတယ်အပြစ်ရှိကြောင်းစီရင်ခံရရင်တော့ဆယ်စုနှစ်နဲ့ချီထောင်ဒဏ်ချမှတ်ခံရနိုင်ပါတယ
်စင်ကာပူနိုင်ငံမှာပန်ကြသေးခင်ကဆင်းဆွဲတန်ချိန်ပေါင်း 8.8 တန်သိမ့်စီရမိပြီဒါအခုချိန်ထိဆိုအများဆုံးသိမ့်စီရမိတဲ့ပမာဏဖြစ်တယ်လို့စင်ကာပူအမျိုးသားဥယျာဉ်ပုတ်ဖွယ်နဲ့စင်ကာပူအောက်ခွန်နဲ့လူဝမှုကြီးကြပ်ရေးဌာနကအင်ကာနေမှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ကောင်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကနေဗီယက်နမ်ကိုတင်ပို့မဲ့ပစ္စည်းတွေကိုအဖွဲ့နှစ်ဖွဲ့ပူးတွဲဆစ်ဆေးရကတနင်္လာနေ့မှာသိမ့်စီရမိတာပါသိမ့်စီရမိတဲ့ဆင်းဆွဲ 8.8 တန်ဟာအမေရိကန်ဒေါ်လာစင်တက်တမှာ9တန်းတန်ကြီးရှိပြီးစင်ဆာရီနဲ့အတူတန်ဖိုးအဖြစ်ဒေါ်လာ35တန်းခွဲတန်တဲ့တင်းခွေချအခွန်တန်ချိန်ပေါင်း17တန်းမှာ9တန်းကိုတင်စီရမိတာဖြစ်ပါတယ်မြို့တုံးပြက်ွယ်ရောမယ့်အပင်တော်မျိုးစိတ်တွေတင်သွင်းမှုတင်ပို့မှုကိုစင်ကာပူကပိတ်ပင်ထားတာဖြစ်ပြီးဖမ်းမိရင်စင်ကာပူဒေါ်လာ5သိန်းအထိငွေဒဏ်ချမှတ်နိုင်ပါတယ်
အမေရိကန်အငြိမ့်စားတရားရုံးချုပ်တရားသူကြီးဂျွန်ပေါ်စတီဗင်စ်ရဲ့ကျဉ်ကျန်ရုပ်အလောင်းကိုတော့အင်ကာနစ်မှာပဲအာလင်တန်မြို့သားတင်ကြိုင်မှာတင်ကြိုခဲ့ပါတယ်ရှင်
ဘော်ဒိုနီမနက်ဖက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိင်ကြီးထိုက်သူပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်လက်တင်ပြပေးပါမယ်ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးသဘောထားတင်မာသူနိုင်ငံရေးဝန်ကြီးဟောင်း Boris Johnson ဗြိတိန်နိုင်ငံဝန်ကြီးချုပ်သစ်ဖြစ်လာပါတယ်နိုင်ငံရေးဝန်ကြီးအဖြစ်တာဝန်ယူစဉ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်တွေ့ရောက်ခဲ့သူ Mr. Johnson အနေနဲ့ဝန်ကြီးချုပ်သစ်ဖြစ်လာချိန်မှာတော့ Brexit ကိစ္စကအရေးကြီးနေတာကြောင့်မြန်မာနိုင်ငံပေါ်ထားတဲ့ Britain နိုင်ငံရဲ့မူဝါဒအပြောင်းလဲသိမ့်မရှိနိုင်ဘူးလို့လည်းသုံးသပ်ကြပါဗျ။ Matt Tingitai စူးစီးတင်ပြပေးပါပါခင်ဗျာ
။ Britain ရဲ့အာဏာရ Conservative Party ခေါင်းဆောင်အဖြစ်ရွေးကောက်ခံရပြီး Britain ဝန်ကြီးချုပ်သစ်ဖြစ်လာတော့မဲ့ Boris Johnson ကသူ့မိန်ကွန်းမှာအခုလိုပြောပါတယ်
။ Deliver Brexit.Unite the country and defeat Jeremy Corbyn.
ဥရောပသမဂ္ဂတွေကလည်းဗြိတိန်နှုတ်ထွက်ရေး Brexit ကိုဆောင်ရွက်ဖို့နိုင်ငံစည်းလုံးရေးနဲ့ Jeremy Corbyn ကိုအပြုတ်တိုက်ရပါမယ်
။ Britain ရဲ့အာဏာရ Conservative Party အကြီးအကဲ Theresa May ရဲ့နေရာကိုအစားထိုးရွေးချယ်ရေးရှင်းပြိုင်မှုတွေကသတင်းပတ်နဲ့ချီကြားမြင့်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာ Boris Johnson အနိုင်ရကြောင်းကြေညာခဲ့တာပါ။ဒါကြောင့်ဗြိတိန်ရဲ့ဝန်ကြီးချုပ်သစ်ဖြစ်လာရေးဗုဒ္ဓဟူးနေ့မှာဗြိတိန်ပြည်မကြီးကဖိတ်ကြားခံဖို့လမ်းပွင့်သွားပါပြီ။သတင်းသမားဟောက်တဦးဖြစ်ပြီးတချိန်ကလန်ဒန်မြို့တော်ဝင်ဖြစ်ခဲ့ဘူးသူမစ္စတာဂျွန်ဆင်ကနိုင်ငံရေးရှိမှန်းချက်ကြီးခဲ့သူပါ။ဒါပေမဲ့လည်းအခုသူလက်ခံရမယ့်ဝန်ကြီးချုပ်ယာရုကတော့တာတာရရတော့မဟုတ်ပါဘူး။ဓာသွားပေါ်မှာလမ်းလျှောက်ရမယ့်အခြေအနေပါ။တကယ်လို့တခုခုလွဲချော်သွားခဲ့မယ်ဆိုရင်တော့1982ခုနှစ်တုန်းကဒေါင်းနင်းလန်းမှာဝန်ကြီးချုပ်အဖြစ်96ရက်တာဝန်ထမ်းဆောင်ခဲ့ရသူလော့ရော့ကင်ဟမ်ရဲ့စံချိန်ကိုချိုးပြီးဗြိတိန်မှာယာရုသက်တမ်းအတိုးဆုံးဝန်ကြီးချုပ်လည်းဖြစ်သွားနိုင်ပါတယ်။ Boris Johnson အနေနဲ့ဥရောပသမ္မတဲကနေသဘောတူညီချက်မပါဘဲဗြိတိန်နှုတ်ထွက်ရေးလုပ်မယ်ဆိုရင်တော့ဒီစီစဉ်ပြတ်သွားစေဖို့အတွက်အစိုးရကိုဖြုတ်ချရေးအတိုက်အခံပါတီတွေနဲ့ပေါင်းမယ်လို့နှုတ်ထွက်တော့မယ်ကွန်ဆာဗေးတစ်ပါတီတဲကဘန်ဒါရဲဝန်ကြီးဖီလက်ဟမန်ဦးဆောင်တဲ့အတိုက်အခံဖြစ်နေသူတွေကခက်ရှင်းရှင်းပြောဆိုထားတာပါဒီလိုဖြစ်လာမယ်ဆိုရင်တော့ကွန်ဆာဗေးတစ်တွေအနိုင်ရနိုင်ပွဲမရှိတဲ့ကြားပြတ်ရွေးကောက်ပွဲဖြစ်လာနိုင်ပါတယ်နောက်ထွက်တော့မယ်ဝန်ကြီးချုပ်ထရီဇာမေကတော့သူမကိုဆက်ခံမယ်ဝန်ကြီးချုပ်တစ်ကိုအပြည့်အဝထောက်ခံမယ်လို့ကတိပြုပြောဆိုပါတယ်ကွန်ဆာဗေးတစ်ပါတီခေါင်းဆောင်အဖြစ်ရှင်ပြိုင်ဘက်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကတော့မစ္စတာဂျွန်ဆင်ရဲ့ယုံကြည်ချက်ခိုင်မာမှုကိုချီးကျူးပြောဆိုပြီးတကယ်တော်တဲ့ဝန်ကြီးချုပ်ဖြစ်လာမှာလို့လည်းပြောဆိုခဲ့ပါတယ
် I am delighted for the country that Boris has become Prime Minister I think he will
ဝန်ကြီးချုပ်အဖြစ် Boris ဖြစ်လာတဲ့အပေါ်နိုင်ငံအတွက်ကျေနပ်ဝမ်းသာဖြစ်ရပါတယ်သူကတိတ်တော်တဲ့ဝန်ကြီးချုပ်ဖြစ်လာမယ်လို့ထင်ပါတယ်သူကအကောင်းမြင်သူတက်ကြွသူပါနောက်လူတွေကိုပြုံးအောင်လုပ်တတ်ပြီးကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံအပေါ်ယုံကြည်ချက်ခိုင်မာသူဖြစ်ပါတယ်။ဒါကကျွန်တော်တို့လိုအပ်နေတဲ့အရေးအသွေးဖြစ်ပါတယ်။ ကျွန်တော်တို့မှာစိန်ခေါ်ချက်တချို့ရှိနေပေမဲ့လည်းဘော်ရစ်မှာဒီလိုယုံကြည်ချက်ရှိတာကြောင့်ကောင်းကောင်းဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဝန်ကြီးချုပ်မေကိုဆက်ခံရေးဂျွန်ဆင်ကိုထောက်ခံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဘော်ရစ်ဂျွန်ဆင်ဗြိတိန်ဝန်ကြီးချုပ်သစ်ဖြစ်လာတဲ့အတွက်ဝမ်းသာဂုဏ်ပြုကြောင်းနဲ့သူကတိတ်ပြီးထူးချွန်ပြောင်မြောက်တဲ့ဝန်ကြီးချုပ်ဖြစ်လာမယ်လို့လည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဗြိတိန်လန်တင်ရေနံတင်သင်းဘောကိုအီရန်တို့သိမ်းယူခဲ့တာဟာထိတ်တိုက်တွေ့ရလုခဲ့တာမဟုတ်ဘူးလို့ပြောဆိုထားတဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇရစ်ကလည်းနိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ဆင်ကိုဂုဏ်ပြုကြောင်းလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဥရောပသမ္မတတဲကနေဗြိတိန်နှုတ်ထွက်ရေး Brexit အရေးဥရောပသမ္မတဘက်ကဥဆောင်ညှိနှိုင်းသူမိုက်ကယ်ဘာနီယာကတော့ဗြိတိန်ဝန်ကြီးချုပ်တဲ့ဂျွန်ဆင်နဲ့တိတိယောက်ယောက်ပူပေါင်းဆောင်ရွက်နိုင်ရင်မျှော်လင့်ကြောင်းပြောဆိုပါတယ်။ဝန်ကြီးချုပ်မေလက်ထက်ကညှိနှိုင်းသဘောတူထားတဲ့ဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုရှေ့ဆက်ဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့ EU ရဲ့ညှိနှိုင်းရေးမှူးကပြောပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်ကိုပြန်ပြီးညှိနှိုင်းရမယ်လို့ဂျွန်ဆင်ဘက်ကပြောထားတဲ့အပေါ်မှာတော့မှတ်ချက်တစုံတရာမပေးပါဘူး။ဥရောပကော်မရှင်ရဲ့ဥက္ကဋ္ဌအဖြစ်ရွေးကောက်ခံထားရသူအာဆူလာဘွန်ဒလီယန်ကတော့ဂျွန်ဆင်နဲ့အတူပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းပြောပါတယ်
။First of all, congratulations to Boris Johnson to be nominated.
ပထမဆုံးအနေနဲ့ဝန်ကြီးချုပ်ဖြစ်တဲ့ရွေးကောက်ခံခဲ့ရတဲ့အတွက် Boris Johnson ကိုဂုဏ်ပြုပါတယ်။သူနဲ့အလုပ်သဘောဆက်ဆံရေးကောင်းဖို့မျှော်လင့်ပါတယ်။ရှေ့လျှောက်စိန်ခေါ်ချက်တွေရှိနေပြီးတော့အတူတကွဖြည့်ရှင်းဆောင်ရွက်ရမယ်၊ကွဲပြားချက်တွေခက်ခဲတဲ့ကိစ္စရပ်တွေကအများကြီးရှိနေပါတယ်။ဥရောပပြည်သူတွေအတွက်ဗြိတိန်ပြည်သူတွေအတွက်ကောင်းကျိုးဆောင်ပေးမဲ့တာဝန်ရှိတာကြောင့်ခိုင်မာအားကောင်းတဲ့အလို့သဘောဆက်ဆံရေးကောင်းတိဆောက်ဖို့အတွက်ကတိတ်ကိုအရေးကြီးတယ်လို့ကျွန်မထင်ပါတယ်။ဒါကြောင့်သူနဲ့တူလက်တွဲဆောင်ရွက်ဖို့အတွက်ကျွန်မမျှော်လင့်ပါတယ်
။နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကတော့ Boris Johnson က2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်ခဲ့ပူပါတယ်။ဒါပေမဲ့အခုဝန်ကြီးချုပ်တဲ့ဖြစ်လာချိန်မှာတော့ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကတိတ်ပြီးအရေးကြီးနေတာကြောင့်မြန်မာအရေးပေါ်မှာတော့စိတ်ဝင်စားမှုလျော့မယ်လို့ဗြိတိန်အခြေစိုက်သုံးသပ်သူဦးအောင်ခင်ကရှုမြင်ပါတယ်
။ तू ကတော့ဟိုထရမ့်နဲ့ခတ်ဆင်နေပြီလေ။ကျွန်တော်အမြင်ကတော့ तू ကဒီဥရောပကိစ္စနဲ့လုံးနေလိုက်တော့ပထမပိုင်းတော့ तू ဒီကိစ္စကို तू အာရုံစိုက်နိုင်မှာမဟုတ်ဘူး။ဘဝကြီးကိစ္စကြီးပဲ။နောက် तूနေနေလေးအခြေကျသွားရင်တော့သူအာယုံဆိုင်ရင်စိုက်နိုင်မှာပေါ့အခုဒီမှာသူ့အတွက်ကဥရောပကိစ္စကသရေရှင်ကြီးဖြစ်နေတာဟုတ
်ဗြိတိန်ဝန်ကြီးချုပ်တဲ့အဖြစ်ဘော်ရစ်ဂျွန်ဆင်တာဝန်မထမ်းဆောင်ခင်မှာပဲအစိုးရအဖွဲ့တွေကနှုတ်ထွက်သူတွေလည်းရှိနေပါတယ်နိုင်ငံခြားရေးဌာနဝန်ကြီးအလန်ဒန်ကန်နောက်ပညာရေးဌာနဝန်ကြီးအန်နီမီလ်တန်တရားရေးဌာနဝန်ကြီးဒေးဗစ်ဂတ်တို့နှုတ်ထွက်သွားပြီဖြစ်ပြီးနိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ကြီးရိုးရီစတီဝတ်ကတော့ဗုဒ္ဓနေ့မှာနှုတ်ထွက်မယ်လို့ပြောဆိုထားပါတယ်ရှင်
။မတ်တင်ဂီတိုက်တင်ပြသွားတာပါ။အခုတော့အင်းဒီချင်းတရုတ်နိုင်ငံကသတင်းတပုတ်ကိုဆက်လက်နားဆင်ရပါမယ်။တရုတ်နိုင်ငံက1989ခုနှစ် Tiananmen ရှင်ပြင်းအရေးခင်းကိုအင်အားသုံးဖြိုခွင်းဖို့အမိန့်ပေးခဲ့သူအသက်62နှစ်အရွယ်ဝန်ကြီးချုပ်ဟောင်လီဖောင်ဟာဘေကျင်းမှာတင်းနာနေကကွယ်လွန်သွားပါပြီ။ဒီမိုကရေစီရေးလိုလားသူတွေကတော့ဘေကျင်းရဲ့တာသက်သမားလို့နာမည်ကြီးတဲ့လီဖွန်ကိုနာမည်ဆိုးတက်ပြီးဝိုင်းကျင်တဲ့ဝန်ကြီးချုပ်ဟောင်းအဖြစ်မြင်ကြောင်းနိုင်ငံရေးလေလာသူတချို့ကသုံးသပ်ပါတယ်။အပြည့်အစုံကိုဒေါ်ခင်မျိုးသက်ကပြောပြပေးပါပါမယ်။
တရုတ်အမျိုးသားပြည်သူ့လွှတ်တော်အမေရန်ကော်မတီဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ဟောင်းလီပန်းတင်းနာနေည17နှစ်ကျော်မှာကွယ်လွန်သွားတာကိုနိုင်ငံပိုင်သတင်းတွေမှာအင်ကာနီကထုတ်ထွန်းဖော်ပြချပါတယ်
။国务院原总理第九届全国人民代表大会常务委员会
တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့နိုင်ငံတော်ကောင်စီဝန်ကြီးချုပ်ဟောင်းဖြစ်သူကိုကြိမ်မြောက်အမျိုးသားပြည်သူ့လွှတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌဖြစ်တဲ့ရဲဘော်ကြီးလီပန်းဟာဖြားနာနေရကနေ2019ခုနှစ်ဇူလိုင်လ22ရက်အသက်60အရွယ်မှာကွယ်လွန်သွားကြောင်းကြေညာအပ်ပါတယ
်ဝန်ကြီးချုပ်ဟောင်းလီပန်းဟာအရင်ကဆီးရင်ကင်ဆာရောဂါကိုခံစားနေရသူဖြစ်ပါတယ်1989ခုနှစ်ဇွန်လ4ရက်နေ့ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့အကြောင်းသားတွေကိုတီအန်အမ်အန်ရင်ပြန်တဝိုက်ရရဆက်ဆက်ဖြုတ်ခွဲရမှာအဲ့ဒီအချိန်ကတရုတ်ခေါင်းဆောင်ကြီးတင့်ရှောင်ဖိန်းနဲ့အတူဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့သဘောထားတင်ပါသူလို့အများမြင်တဲ့လီပန်းမှာတာဝန်ရှိတယ်လို့နိုင်ငံတကာကဝေဖန်ကြပါတယ်ဆန္ဒပြသူတွေကိုတန်ချက်ကကားရင်းနဲ့စစ်တပ်ကဖြုတ်ခွဲမှုတွေမလုပ်ခင်သတင်းပတ်တွေအတွင်းမှာပဲ အဲ့ဒီအချိန်ကဝန်ကြီးချုပ်ဖြစ်တဲ့လေးပန်းကဘေကျင်းကဒေသတချို့တွေဆေးဥချုပ်ရေးမာရှယ်လောကြီးညာခဲ့တာကြောင့်ဖြစ်ပါတယ်လူပေါင်းတထောင်လောက်တည်ဆုံးခဲ့ရတဲ့တရားနာမင်ဖြုတ်ခွဲမှုရေးခင်းတဲ့ပတ်သက်ပြီးသူ့ရဲ့လှုပ်ဆောင်မှုဟာလိုအပ်လို့လုပ်ရတာဖြစ်ကြောင်းလဲသူကပြောခဲ့တာပါဆစ်ဆူရတဲ့အောင်မှာနေခဲ့ရတဲ့မြန်မာနိုင်ငံမှာလဲတရုတ်ထက်တနည်းဆော့ပြီး88မှာအရေးခင်းဖြစ်ပွားခဲ့တယ်လို့ဖြုတ်ခွဲမှုကလည်းတူညီနေတာကြောင့်ကွယ်လွန်သူလီပန်းကိုအမှတ်ရစေတယ်လို့1990ရွေးကောက်ပွဲအနိုင်ရအမှတ်တူဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ
်ဒီဝန်ကြီးချုပ်ဟောင်းလီပင်းလက်ထက်နဲ့ကျွန်တော်တို့ဗမာနိုင်ငံမှာစစ်အစိုးရစတဲ့တဲ့အချိန်နဲ့တိုက်ဆိုင်ပါတယ်နောက်တစ်ခါအခုသူကွယ်လွန်တဲ့အချိန်မှာတရုတ်နိုင်ငံသားဒီမိုကရေစီလိုလားသူတွေကသူ့ကိုပီကင်းမြို့ရဲ့သားသမားလို့အမည်တပ်ထားတယ်လို့ကျွန်တော်တို့နိုင်ငံမှာလည်း1988ကဦးနေဝင်ရဲ့နောက်မှာဆက်ခံတဲ့သမ္မတဦးစိန်လွင်ကိုရန်ကုန်မြို့ရဲ့သားသမားလို့နာမည်တက်ထားတယ်နဲ့သွားတိုက်ဆိုင်ပါတယ်။ဘာကြောင့်ပီကင်းသားသမားလို့ဖြစ်တယ်လဲဆိုရင်1989မှာပါပဲဂျွန်လာထဲမှာပီကင်းမြို့မှာကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲကိုသူကအကြမ်းဖက်နှိမ်နှင်းခဲ့လို့နာမည်ရတာ။ခုနကဗမာပြည်မှာလည်းဦးစိန်လွင်က88အရေးခင်မတိုင်ခင်မှာရန်ကုန်မြို့မှာအဲ့ဒါလိုပဲဆန္ဒပြတဲ့လူကိုဖျက်ခဲ့လို့ဖြစ်ပါတယ်။
88အရေးခင်ပြီးမြန်မာနိုင်ငံကိုနိုင်ငံတကာကဝိုင်းကျင်နေကြချိန်မှာပဲဒီပန်းဟာသူများပြည်ရင်းဝင်မဆွတ်တဲ့မူဝါဒကိုချင့်သုံးတယ်လို့ကြေညာပြီးတရုတ်မြန်မာနှစ်နိုင်ငံဆွေမျိုးပေါက်ဖော်အဖြစ်ရင်းရင်းနှီးနှီးဆက်ဆံခဲ့သူဖြစ်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ
်ဒီပင်းလက်ထက်မှာပဲဗမာစစ်စိုးရနဲ့ဆက်ဆံမှုတွေတော်တော်လေးများပါတယ်အပြန်လဲသူ့အရင်ဗမာပြည်ကဗိုလ်ချုပ်ခွင့်ညွန်နဲ့အဲဒီကိုသွားတယ်နောက်သူကိုယ်တိုင်လည်းနောက်ပိုင်းကျတော့ဗိုလ်ချုပ်တန်းရွှေပြကြမှုနဲ့ပမာပြီကိုလာလဲပါတယ်ခင်ဗျ။နောက်သူညီညွတ်လက်ထက်မှာပဲပမာပြီကိုစီရင်နေရောင်းတာတို့တခြားဆက်လက်နဲ့ပစ္စည်းတွေရောင်းတာတွေပါကျွန်တော်အပြန်လည်ရှိခဲ့တဲ့အတွက်တေးဝင်ညွတ်လီပင်းနဲ့ပမာနိုင်ငံကနဝတနာဖဆစ်ဆိုရရဲ့ဆက်ဆံရေးကောင်းခဲ့ပြီးတော့နိုင်ငံမှာဒီမိုကရေစီကိုရရက်ဆက်ဆက်နှိမ်နင်းတဲ့ကာလတွေဖြစ်တဲ့အတွက်လီပင်းဟာကျွန်တော်တို့မြန်မာပြည်သူတွေဒီမိုကရေစီလိုလိုတဲ့လူတွေတက်ကြတော့သူ့ကိုကျွန်တော်တို့နာမည်ဆိုးတက်ပြီးတော့အမိုင်းတင်မဲ့ဝန်ကြီးချုပ်ဟောင်းလို့ပြောရမှာပေါ့ခင်ဗျ။
တရုတ်နိုင်ငံမှာတဘာဝဝန်းကျင်ထိခိုက်မှုတွေရှိနေတဲ့ Three Gorges Dam ရေကာတာစီမံကိန်းကြီးကိုတာဝန်ယူပြီးလှုပ်ဆောင်ခဲ့တဲ့လီပန်းရဲ့သမီးဖြစ်သူလီရှောင်လင်းဟာလည်းမြန်မာနိုင်ငံမှာလူမှုရဲ့တောင်းဆိုမှုကြောင့်ရပ်တန့်ထားရတဲ့မြစ်ဆုံရေကာတာစီမံကိန်းကိုဦးစီးလုပ်ကင်တဲ့တရုတ်စွမ်းအင်ရင်းနှီးမြှုပ်နှံမှု CBI ကုမ္ပဏီရဲ့ဒုဥက္ကဋ္ဌဖြစ်ပါတယ်။ချန်ဒူးမှာ1928ခုနှစ်ကမွေးဖွားခဲ့တဲ့လီပန်းဟာမိဘမဲ့ဖြစ်သွားတဲ့အတွက်တရုတ်ဝန်ကြီးချုပ်ဟောင်းချွန်ရန်လိုင်းကသူ့ကိုမွေးစားခဲ့တာကြောင့်အသက်3နှစ်အရွယ်ကစပြီးနိုင်ငံရေးလောကထဲကြီးပြင်းလာခဲ့ရတာဖြစ်ပါတယ်။ချူတည်ဆုံးခဲ့တဲ့1986ခုနှစ်နောက်ပိုင်းမှာလဲချူမိသားစုကပဲဆက်ပြီးသူ့ကိုစောင့်ရှောက်ထားတာပါ။လီပန်းဟာ1989ကနေ1988ခုနှစ်အထိတရုတ်နိုင်ငံရဲ့စရုတ်ထမြတ်ဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တယ်လို့1998ခုနှစ်ကနေ2003ခုနှစ်ထိတရုတ်ထိပ်တန်းရာထူးတစ်ခုဖြစ်တဲ့အမျိုးသားလွှတ်တော်ရဲ့အမြဲတမ်းကော်မတီဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ
်။ဘီဂျင်းရဲ့တာသက်သမားလို့နာမည်ကြီးတဲ့တရုတ်ဝန်ကြီးချုပ်ဟောင်းလီဖောင်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးဒေါက်ခင်မျိုးသက်တင်ပြသွားတာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။ရှေ့တောင်အရှာဒေသအတွင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မနက်ကန်ကြာတာပရင်းနေအောက်လွှတ်တော်နိုင်ငံရေးကော်မတီမှဌာနပွဲပြုလုပ်ဖို့ရှိနေပါတယ်။အဲဒီမှာမြန်မာစစ်ဘုတ်ချုပ်တွေကိုဗက်ပေါင်းစုံပါဝင်တဲ့စီးပွားရေးအရာပိတ်ဆို့အရေးယူမှုကိုအမေရိကန်လွှတ်တော်ကချမှတ်အရေးယူဖို့အကြံပြုတင်ပြဖို့ရှိနေကြောင်းကိုတိုင်ထွက်ဆိုမဲ့သူဖြစ်တဲ့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Banz Cosmi က VOA နဲ့မေးမြန်းကမ်းမှာအခုလိုစပြောပါတယ်
။ So it's important to keep in mind that Congress has historically played a very important role with respect to US Myanmar policy
American Myanmar ဆက်ဆံရေးမှာ American လွှတ်တော်ဟာတမိုင်းကြောင်းအရာအရေးကြီးတဲ့အခက်အခဲတွေပါဝင်ခဲ့တာပါမြန်မာအပေါ် American လွှတ်တော်ကအထူးစိတ်ဝင်စားမှုပေးတာနောက်ပါတီနှစ်ရက်စလုံးကလည်းစိတ်ဝင်စားမှုရှိတာအထူးသဖြင့်ဆက်ကော်မတီအဖွဲ့ဝင်တွေကစိတ်ဝင်စားမှုတွေနောက်အောက်လွှတ်တော်နိုင်ငံဆက်ဆံရေးကော်မတီတစ်ခုလုံးကစိတ်ဝင်စားမှုတွေဒါတွေအားလုံးဟာသက်သေတွေပါဒါကြောင့်လာမယ့်ကျန်းမာပွဲမှာလည်းမြန်မာကိစ္စနဲ့ပတ်သက်လို့မေးခွန်းအများအပြားထုတ်ခံရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ကျွန်တော်ကိုယ်တိုင်လည်းထွက်ဆိုတဲ့အခါမှာလည်းမြန်မာနိုင်ငံအကြောင်းကိုအတော်လေးထည့်သွင်းပြောဆိုဖို့ရှိပါတယ်တခြားသူတွေလည်းပြောကြမှာပါ
အဲ့တော့လွှတ်တော်ကိုဘလို့အကြံပြုချက်တွေတင်ပြဖို့ရှိလဲရှင
် So I mean it's very much what I just said it'll be focusing on establishing a multilateral architecture of financial sanctions as well as
banning arms sales. The United States Army doesn't provide any military assistance to the Taliban anymore. The American side of the Myanmar government will not be able to help them with the military. အပြင်မဲ့နိုင်ငံကအနေနဲ့မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုတွေမလုပ်အောင်တားမြစ်ဖို့ကုလသမဂ္ဂကနေတစင်ဆောင်ရွက်တာမျိုးထောက်ပြဖို့ရှိပါတယ်။နိုင်ငံကရာဇဝတ်မှုနဲ့ပတ်သက်လို့တာဝန်ခံမှုတာဝန်ယူမှုအပိုင်းနဲ့ပတ်သက်လို့ပြောဆိုဖို့အရေးကြီးတယ်လို့လည်းကျွန်တော်တို့ခံယူထားပါတယ်။ရာဇဝတ်မှုတွေအရေးယူအဖြစ်ပေးရေးအတွက်နိုင်ငံကပါဝင်တဲ့ခုံရုံးအဖွဲ့လိုမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့လှုပ်ဆောင်တင်တယ်လို့မြင်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်တွေကပဲဒီမြန်မာစစ်တပ်ပေါ်မှာတန်ခတ်မဲ့ဥပဒေချမ်းကိုအောက်လွှတ်တော်နိုင်ငံသားရေးကော်မတီကနေတင်သွင်းအတည်ပြုထားတယ်။နောက်မြန်မာနိုင်ငံရေးအကျဉ်းသားကူညီရေးဥပဒေချမ်းကိုအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးမှာလည်းတင်သွင်းထားပြီဆိုတော့အခုလာမယ့်သတင်းပတ်တွေအတွင်းမှာအမေရိကန်လွှတ်တော်ဘက်ကမြန်မာနဲ့ပတ်သက်လို့ဘလို့အရေးယူမှုတွေရှိလာလိမ့်မယ်လို့မျှော်လင့်လဲရှင်။
So we're very supportive of the Burma Act, which, as you know, recently got passed the House of Representatives because it was attached to the National Defense Authorization Act.
The Burma Act holds senior military officials accountable and authorizes them to enter into conflict. ပြည်ပကဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီပေးဖို့ခွင့်ပြုထားတဲ့အချက် AI အပါအဝင်အခြားအဖွဲ့အစည်းအများအပြားကစုံစမ်းပြုစုထားတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဥပဒေကြောင်းနဲ့အညီသတ်မှတ်ခေါ်ဖို့ American ပြည်ထောင်စုအနေနဲ့လိုအပ်နေတဲ့အချက်စတာတွေပါဝင်တဲ့ Burma Act ကိုအတည်ပြုလိုက်တာကိုကျွန်တော်တို့ထောက်ခံပါတယ်။အခုဒါကိုအထက်လွှတ်တော်အနေနဲ့ဆုံးဖြတ်အတည်ပြုရတာမှဖြစ်ပါတယ်။ဒီကဝေးဥပဒေမှာပါဝင်နေတဲ့ Burma Act နဲ့ပတ်သက်လို့ညှိနှိုင်းဖို့အထက်လွှတ်တော်ကစဉ်းစားနေပါတယ်။ဒါကြောင့်အထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးအနေနဲ့ဒီဥပဒေကိုသဘောတူပြဋ္ဌာန်းဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်။
အခုဆိုရင်ဒီမြန်မာတက်မတော်ဘက်ကတုံ့ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒီလိုနိုင်ငံတကာဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့ကိုယ်တိုင်စုံစမ်းစစ်ဆေးနေပါတယ်သူတို့ကိုဒေသခံတွေကိုယ်တိုင်ကတိုင်ကြားနိုင်ပါတယ်နောက်ကျူးလွန်မှုတွေတွေ့ရင်လေအရေးယူမှာဖြစ်တယ်ဆိုပြီးတော့ပြောဆိုတာတွေရှိပါတယ်ဒီပေါ်မှာရော AI ကဘယ်လိုမြင်လဲရှင
် So as you pointed out I think it demonstrates that international pressure is working but that it's not enough the fact that they're focusing on their own internal military
အခုမေးသွားတဲ့မေးခွန်းအရဆိုရင်လည်းနိုင်ငံရဲ့ဖိအားထိရောက်မှုရှိတယ်ဆိုတာပြသနေပါတယ်။ဒါပေမဲ့လုံလောက်မှုမရှိသေးပါဘူး။အဓိကအချက်ကတော့မြန်မာအစိုးရအနေနဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေလုပ်တယ်ဆိုတဲ့နေရာမှာရှင်းရှင်းလင်းလင်းမြင်ရတာကတော့လူငယ်တဲ့နှစ်နှစ်ကလေးကစုံစမ်းစစ်ဆေးမှုတွေကိုကိုယ်တိုင်မလုပ်နိုင်ဘူးဆိုတာပဲဖြစ်ပါတယ်။အဲဒီတော့နိုင်ငံကစံနှုန်းဖြစ်တဲ့လွတ်လပ်ပြီးဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုဆိုတဲ့သတ်မှတ်ချက်နဲ့အကိုက်ညီမှုမရှိတာတွေ့ရပါတယ်။အင်းဒီရွာမှာဖြစ်ခဲ့တဲ့မြန်မာလုံခြုံရေးတပ်တွေရဲ့လူခွေချိုးပေါက်မှုတွေကိုစုံစမ်းရေးသားဖော်ထုတ်ခဲ့တဲ့ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးထောင်ချခဲ့တဲ့ဖြစ်ရပ်ကသက်သေပြနေပါတယ်။ဒါကိုကြည့်ရင်မဖြစ်မရှိလိုအပ်တဲ့တရားမျှတရေးအတွက်ကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်မှုမြန်မာစစ်တပ်ကမလုပ်နိုင်ဘူးဆိုတာသက်သေလည်းဖြစ်ပါတယ်။ဒါအပြင်မြန်မာအစိုးရကဖွဲ့ထားတဲ့နိုင်ငံသားတန်တမာနှစ်ဦးပါဝင်တဲ့ကိုပိုင်စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပတ်သက်လို့လည်းကျွန်တော်တို့ဘက်ကစိုးရိမ်မှုတွေရှိနေပါတယ်။
ဇူလိုင်လ23ရက်နေ့အောက်လွှတ်တော်နိုင်ငံသားရေးကော်မတီမှပြုလုပ်မည့်အရှေ့တောင်အာရှဒေသရင်းလူခွေရေးအခြေအနေကြောင်းကြားနာပွဲမှာဖရန်စစ္စကိုဘန်စကိုမီနဲ့အတူထွက်ဆိုမဲ့သူတွေကတော့ဗီယက်နမ်မှာထိမ့်သိမ်းခံထားရတဲ့အမေရိကန်နိုင်ငံသားမစ္စတာမိုက်ကယ်ငူယင်ရဲ့ဇနီးမစ်ဟယ်လီငူယင်နဲ့နိုင်ငံတကာဒုက္ခသည်အဖွဲ့ကမဟာဗျူဟာဆိုင်ရာဒုဥက္ကဋ္ဌဒေါက်တာစင်တီဟျူးချ်တို့ဖြစ်ပါတယ်ရှင
်။မတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ဗီယက်နမ်အမေရိကန်တရ2019ခုနှစ်ဇူလိုင်လ24ရက်ဗိုလ်ဒေါင်းနေမနက်ခင်းအစီအစဉ်ကိုထုတ်လင်းပေးနေတာဖြစ်ပါတယ်။မကြာခင်ဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်နဲ့ American Idiom 3မနက်ခင်းအင်္ဂလိပ်စာသတင်းစာကိုနားသင်ခန်းစာကိုနားဆင်ရပါမယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းဒီမနက်မှာပြန်လည်ထုတ်လင်းပေးမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ဗိုလ်တုံးနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်မနက်6နာရီခွဲကနေ9နာရီအစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့ line 2 meter 24 40နဲ့51တို့အပြင် line meter 190 kHz 1905တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေလည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်နဲ့ American EDM 3မနက်ခင်းအင်္ဂလိပ်စာသတင်းစာကိုတင်ငန်းစာကိုနားဆင်ရပါမယ်။အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုလည်းဒီမနေ့ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်မှာတော့
အထက်ဆုံးနည်းနဲ့သွားနေတာကတော့ကျွန်တော်အချိန်မီကုန်တယ်။အချိန်မီကုန်တော့ဘာလို့နာလဲဆိုတော့ပြည်သူနာတယ်။အခုကလည်းမလာဘူးသွတ်တော်လည်းမနောက်တက်မတော်လည်းမလာဘူး။ပြည်သူကဒီတံဝေခန်းနေရတာပြည်သူပဲ။
လက်ရှိ NLD အစိုးရရဲ့ရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့အခြေခံဥပဒေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာဘလောက်ထိခီးပေါက်နေသလဲပြည်သူတွေကဘာများမျှော်လင့်နေကြသလဲဆိုတဲ့ဆွေးနွေးချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မပြတ်ဒေါ်လလတ်တန်အတူနဲ့ကောက်နှုတ်တင်ပြထားတာကိုနားဆင်ကြပါမယ်ခင်ဗျာ။ဇူလိုင်လ23ရက်ရက်စွဲနဲ့ Henrik Wall Stiftung website မှာအစ္စလာမစ်စီဗာစ်ရေးသားထားတဲ့မြန်မာပြည်ထဲမှာတရုတ်နိုင်ငံအကြောင်းဆွေးနွေးခြင်းဆိုတဲ့အစီအခံစာသတင်းဆောင်မကနေကောက်နှုတ်တင်ပြလိုပါရတယ်။တရုတ်နိုင်ငံရဲ့အိန္ဒိယမြန်မာနိုင်ငံဟာရပ်ဝန်းတစ်ခုလမ်းကြောင်းတစ်သွဲ BRI ကဘာလန်စီမံကိန်းမှာမဟာဗျူဟာကျနေပြီးဒီလုပ်ငန်းအောင်မြင်ဖို့မြန်မာအစိုးရအနေနဲ့ပွင့်လင်းမြင်သာဖို့ပို့ရှိဖို့လိုသလိုလွှတ်တော်မတ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေမှာလည်းပြောရေးဆိုခွင့်ပို့ရှိဖို့လိုပါတယ်ဆိုပြီးအစကြေရေးသားထားပါတယ်။2018ခုနှစ်စက်တင်ဘာလမှာမြန်မာအစိုးရဟာ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြံလန်တည်ထောင်ဖို့နားလည်မှုစာချုပ်လာကိုလက်မှတ်ထိုးခဲ့တယ်လို့ဆိုပါရယ်တရုတ်နိုင်ငံဘက်ကတော့ကုန်းတွင်းပိတ်ယူနန်ပြည်နယ်ဖွံ့ဖြိုးဖို့နဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ရဖို့ဆိုတဲ့မဟာဗျူဟာကျတဲ့အမြင်ရှိပြီးမြန်မာဘက်ကဒါဟာနိုင်ငံရဲ့အခြေခံအဆောက်အအုံခိမိဖို့နဲ့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်အရေးပါတဲ့အကူအညီရရလမ်းတစ်ခုဖြစ်တယ်လို့ယူဆထားပါရယ်ဒါပေမဲ့နိုင်ငံအကြားဆင်းဆက်ဆွေးနွေးပွဲတွေကတော့ဘ ਹੁ ကတိတ်ကိုထိန်းချုပ်ထားတာကိုတွေ့ရပါတယ်တဲ့မြန်မာအစိုးရက CMEC ကိုမြန်မာအတွက်အမြတ်လို့မြင်နေချိန်မှာပဲဒီစီမံကိန်းအချက်လက်အသေးစိတ်ကိုတော့နည်းနည်းပေါ့ပါသားထုတ်ပြန်ထားတယ်လို့ဆိုပါတယ်။ကြောက်ဖြူစီမံကိန်းဆွေးနွေးပွဲတွေမှာရတဲ့အတွေ့အကြုံအရတရုတ်နဲ့ဆက်ဆက်ဆွေးနွေးဖို့မြန်မာနိုင်ငံမှာကြွန့်ကျင်မှုနဲ့အရေးသွေးရှိကြောင်းပြသခဲ့ပေမဲ့နိုင်ငံတကာအထူးကြံဖြစ်လာမှုဟာမြန်မာနိုင်ငံတရုတ်နိုင်ငံလက်ထဲရောက်မှာကိုစိုးရိမ်နေကြသူတွေရှိနေပါတယ်။ပြည်ဆောင်စီမံကိန်းပြန်ဆဖို့တရုတ်သားအမတ်ကဖိအားပေးခဲ့တာမျိုးဟာဒီလမ်းကြောင်းကိုဦးတည်နေပါတယ်လို့လည်းဆိုပါတယ်။ဒီလိုစိုးရိမ်စိတ်တွေနဲ့အတူတရင်အချက်လက်နဲ့ပွင့်လင်းမြင်သာမှုအားနေနေတာကြောင့် Henrik Wall Stiftung ဟာ BRI နဲ့ပတ်သက်ပြီး Policy Dialogue ခေါ်ဘဝရရေးရဆွေးနွေးပွဲအစီအစဉ်တစ်ခုကိုစတင်ခဲ့ပါတယ်။ပြည်နယ်တိုင်းဒေသဆိုင်ရာလွှတ်တော်အမတ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေပါဝင်တဲ့ Single ဆွေးနွေးပွဲ Dialogue Series တွေကို2019ခုနှစ်အစောပိုင်းကစပြီးကျင်းပလာခဲ့ပါတယ်။အလို့ရုံဆွေးနွေးပွဲတွေမှာဖွံ့ဖြိုးရေးလုပ်ငန်းအတွက်ရန်ပုံငွေရှာတာလို့အခြေခံအချက်ကနေတရုတ်လိုအတက်ပညာပြေဝါတဲ့မိဖတ်မျိုးနဲ့ဘယ်လိုစိစက်ဆွေးနွေးရမလဲဆိုတာမျိုးတွေအထိဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံနဲ့စီးပွားရေးလုပ်ခဲ့မှုတွေအရင်အတွေ့အကြုံတွေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေအလို့ရုံဆွေးနွေးပွဲတွေမှာတော်တော်ထွက်ပေါ်ခဲ့ပါတယ်။ဥပမာအဖြစ်ရော်ကြေးလုံလောက်လောက်မပေးဘဲစီမံကိန်းတွေတွေတင်ယူတာမျိုးတွေဖြစ်ပါတယ်။တရုတ်စီမံကိန်းတွေမှာတရုတ်လုပ်သားတွေသာအသုံးပြုတာနဲ့တရုတ်လူသမားတွေဒေတာတလေထုံးစံကိုမလိုက်နာတာမျိုးကိစ္စမျိုးတွေလည်းပါဝင်ပါတယ်။တချို့ဆွေးနွေးပွဲတွေကိုတပ်မတော်သားကိုယ်စားလှယ်တွေတက်ရောက်ကြတဲ့အခါသူတို့ရဲ့အမြင်ကိုပွန့်ပွန့်လင်းလင်းမပြောပေမဲ့တရေအချက်အလက်ရယူဖို့ကိုတော့သူတို့စိတ်ဝင်စားကြပါတယ်။လူထုစစ်တမ်းတွေအရရှီတောင်အာရှဒေတာမှာတရုတ်နိုင်ငံရဲ့ပုံရိပ်ကမကောင်းလာပါဘူး။မြန်မာတရုတ်နှစ်နိုင်ငံအကြားစီးပွားရေးနိုင်ငံရေးစွမ်းမကကွာဟကျက်တိတ်များလွန်းနေတာဟာဆေးဆက်ဆွေးနွေးပွဲတွေအပေါ်အများကြီးတက်ရောက်မှုရှိမှာပါလို့ဆိုပါတယ်။စီမံကိန်းတိုင်းဟာမြန်မာနိုင်ငံရဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးအတွက်ဦးစားပေးရမယ်ဆိုတဲ့အချက်ကိုလည်းအလို့ရုံဆွေးနွေးပွဲတွေမှာမကြာခဏကြားရသလိုငွေရေးကြေးနဲ့ပတ်သက်လာရင်လည်း debt trap အကျွေးထောင်ချောက်ဆင်မှုအရေးကိစ္စကိုလည်းစိုးရိမ်နေကြပါတယ်။ဒီအခြေအနေတွေကြောင့်မြန်မာအစိုးရအနေနဲ့ပြည်သူလူထုအကျိုးစီးပွားအတွက် BRI နဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိရပါမယ်လို့យေတာထားကြောင်းပါခင်ဗျာ။အခုဆက်လက်နားဆင်ရမယ့် American Style EDM အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာတန်က George Grow နဲ့အတူစီစဉ်ပို့ချထားပါရခင်ဗျာ။
idiom နဲ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat an eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်တော့ bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပိုက်တစ်ခုလုံးရဲ့လုံးကအဓိပ္ပာယ်ကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမြစ်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများတည်ပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံအားလည်းမသင့်စိတ်လည်းမဆိုးဝိနည်းမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
်။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတ်တော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူးဘာမှမဖြစ်တယ်လို့ပဲလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လို့ပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးကြတာပါအခုတော့အခြေခံဥပဒေပြည်ပြင်ပြောင်းလဲရေးကိစ္စနဲ့ပတ်သက်ပြီးကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညဒိုက်လိုက်တိုက်ရိုက်လေးလိုင်းဆွေးတွေ့ကအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လေလိုက်စီစဉ်ကနေပြီးတော့ကျူးစွပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖွဲ့စည်းပုံပြင်ရေးလွှတ်တော်ဂျူပန်မှုနဲ့ပတ်သက်လို့မျှော်လင့်စရာကိစ္စရည်ဒီပါဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်မှုအတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့တင်သွင်းထားတဲ့အကြံပြုချက်အစီအစဉ်ကစားကိုလွှတ်တော်တွင်မှာအခုလက်ကုံပိုင်းမှာပြန်လည်ဆွေးနွေးဖို့ရှိနေပါတယ် NLD ပါတီရဲ့ဒီရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ဒဲကနေဘလောက်ထိများဆွမ်းဆောင်နိုင်မလဲဘလောက်ထိကျွန်တော်တို့ပြည်သူတွေမျှော်လင့်ထားပါလဲသရရှင်တွေရဲ့အမြင်သဘောထားကိုလည်းကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပင်တိုင်းပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ပြည်သူရှင်တွေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ကဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျအဲနောက်တူကတော့ရနက်သစ်နိုင်ငံရေးမဂ္ဂဇင်းရဲ့အရေးတော်ချုပ်ဦးသက်စင်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်ဦးကြည်မြင့်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာဦးကြည်မြင့်ကြားပါလား
ဟုတ်
ကဲ့ဆရာဦးကြည်မြင့်ကျွန်တော်ခုနကပြောလို့ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့အခုလွှတ်တော်ကိုတင်သွင်းလိုက်ပြီးဆွေးနွေးတော့မယ်ဒါပေမဲ့ခက်တာကကျွန်တော်ဖွဲ့စည်းပုံပါအခန်း၁၂အရဆိုလို့ရှိရင်တကယ်ဖွဲ့စည်းပုံပြင်ရေးအခန်းပေါ့နော်အခန်းအရဆိုရင်တော်တော်များများကဒါတော်အဟန်တာဖြစ်နေရလို့မြင်ကြပါတယ်ဦးကြည်မြင့်ရဲ့အမြင်သိချင်ပါတယ်ဖွဲ့စည်းပုံပြင်ရေးအခုလွှတ်တော်ရဲ့ကြိုးပမ်းမှုကဘယ်လောက်ထိအောင်မြင်နိုင်ပါလဲခင်ဗျဘယ်လောက်ထိမျှော်လင့်လို့ရပါလဲ
ဟုတ်ကျွန်တော်ကတော့ဒီပါတီဝင်မှလည်းမဟုတ်ပါဘူးဖေနိုင်ငံရဲ့အထောက်ပံ့တဲ့ NGO လောက်ထားတဲ့လူတွေမဟုတ်ပါဘူးခင်ဗျာအတလေကြီးပါပြီဒါကြောင့်မို့ကျွန်တော်ရဲ့ပုံကူကြီးအနေနဲ့ရဖို့လဲပြောဆိုရမှာပေါ့အတိုင်းပြည်အတွက်ပဲကျွန်တော်ပြပြချင်းဖြစ်ပါတယ်เนาะကျွန်တော်ဒါကိုအချိန်မောင်းများစွာစဉ်းစားပါတယ်ကျွန်တော်တို့လည်းနိုင်ငံကြီးစဉ်းစားကြည့်ခဲ့တယ်အဲ့တော့ဒါနဲ့ပတ်သက်လို့ဒီနောက်ရှိအခြေခံဥပဒေပေါ်လာတာဒီဥပဒေနဲ့အလုပ်ဖြစ်ပါမလားလို့ကျွန်တော်တို့လုပ်တဲ့အခါမှာလုံးဝအလုပ်မဖြစ်နိုင်ဘူးဆိုတာသိပါတယ်ဒါကြောင့်လည်းကျွန်တော်ကတစ်ထောက်ချစ်အောက်မှာလုံးဝပါတီလည်းမထောင်ခဲ့ပါဘူးအဲအိုက်ပါတီလည်းမလို့ငယ်ပါဘူးဒါကတော့ညီတန်းလေးပါသို့တော့လူသားတို့ဒီအဖွဲ့ချုပ်အနေနဲ့ကတော့တောင်ဆန်းစုကြည်နေတယ်သူ့အနေနဲ့အချိန်ပေါင်းများစွာစဉ်းစားပြီးတော့နောက်ဆုံးမှာမိမိပါတီရလူတွေရလည်းပဲဟုတ်လားချန်ကုန်းသားတွေနောက်တစ်ခါအဲဒီလိုပေါ့ဗျာအဲသဘောထားကွဲလွဲပြီးဖြစ်လာတယ်သူ့မှာလည်းအဲနောက်တစ်ခါဖက်ပေါင်းစုံပေါ့ဖြစ်လာတဲ့အခါသူ့အနေနဲ့တင်ဆောင်ရှိအောင်ပါပဲဝင်လိုက်ပြီးတော့နောက်တော့မှပြင်းယူမယ်ဆိုပြီးတော့ဒီလိုစိတ်ကြနေသူကဒီဒီကောဘောမှာလေလို့ကျွေးကြပြီးတော့ကျွေးကြပြီးတော့ဖွဲ့စည်းပုံကိုအလွတ်တော်နည်းနဲ့ပြင်မယ်ဆိုပြီးလှုပ်လာတဲ့ကြောင့်သူ့အနေနဲ့ကတော့မလွဲမသွေလှုပ်ရမယ်အလုပ်မလို့သူ့အလုပ်ကသူ့လှုပ်ချင်းဖြစ်တယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ဘယ်လိုဟိုကိုယ့်ရဲ့ပြည်သူကောင်းဆောင်လဲလူလူကောင်းဆောင်လဲကျွန်တော်ဘယ်လိုကူကြရမလဲဘယ်လိုပြည်သူဒီမှုကြီးဖက်တော်သားတွေဘယ်လိုအားပေးရမလဲဆိုရွှေရှုတော့မှာပဲအမြဲတမ်းစဉ်းစားပြီးတော့ကျွန်တော်တို့ကစဉ်းစားနေကြတာပါခင်ဗျာဒါတော့ပရမလေးကျွန်တော်ပြောပြရစီ
ဟုတ်ကဲ့ပါကျွန်တော်ခုနကမေးလို့ပါပဲအဓိကတော့အခုဒီကြိုးပမ်းနေတဲ့ခုနက NLD ကလည်းသူကတိကွေဖြစ်ပါတယ်ဖွဲ့စည်းပုံပြင်ရေးအတွက်အခုဆိုရင်အကြံပြုချက်ကလည်းရောက်နေပြီတကယ်တမ်း လွတ်တော်ဒဲမှာလှုပ်ထုံးလုံညည်းရဲ့အညီတပ်ဘော်ကလည်းကန့်ကွက်ထားပါတယ်လှုပ်ထုံးနဲ့မညီဘူးပေါ့နော်အဲ့တော့ဖြစ်နိုင်ခြေရှိမရှိတကယ်တခြားနီးလန်းတွေရောဥပဒေရမြင်နိုင်တာရှိပါလားခင်ဗျာပြင်လို့ရမယ့်အခြေအနေ
အချင်းချင်းလင်းလင်းပြောရရင်တော့ကျွန်တော်တို့ကအစတွေကအခန်းစနစ်ကိုကြဘလို့မှပြင်လို့မရဘူးဆိုတော့သိချာသိပါတယ်ကျွန်တော်ကလည်းဥပဒေသမားတွေပဲအခုကျွန်တော်အသက်တွေလည်းကြီးလာကြတော့ဆုနဲ့ကျွန်တော်လည်းအသက်တူပါနော်ဒီကြုံကြဘဝတွေဖြတ်လာတော့ဘလို့နီးနေမှာဆွတ်တော်နီးနေတာပုံမနှစ်ပုံကြော်နဲ့မဖြစ်ဘူးတတ်မလို့သဘောမတူရဲဆိုတော့ကျွန်တော်တို့သိပါတယ်သို့တော်လည်းပဲဒါနဲ့ဟလာဒီလိုနီးနေမရတော့ဘူးမရတော့ဘူးဆိုပြီးလက်မှန်ချနေဘူးလည်းမဖြစ်သေးဘူးဒါတော့ကျွန်တော်တို့ကတော့အကျဉ်းချင်းအဖန်ဖန်ပေါ့လေဒါမှမဟုတ်ဘလို့ဖောက်ထွေးရမလဲဘလို့တိုင်းပြည်အတွက်အကြံပေးရမလဲဆိုတော့အစဉ်စဉ်းစားတဲ့အခါမှာကျွန်တော်တို့မှာတော့အကြံစီတင်ပြဖို့အဆင်ရှိပါတယ်ကွာသို့တော်လည်းနှိုးသားပြည်မျိုးစီအဖွဲ့ချုပ်ကအင်းနဲ့အားတိုင်းပေါ့ပြင်ဆင်ရေးကိုလုပ်နေကြတယ်ဆက်တော်မှာဆွေးနွေးတဲ့အခါမှာတော့ကျွန်တော်အများနည်းနည်းပြောတာစောမလားဆိုပြီးတော့လည်းတော့အားနာမိပါတယ်တိုးတော်လည်းပဲတာဝန်ရဲလို့ဖြစ်လာတဲ့ခါရင်ကြတော့ကျွန်တော်တိတိလင်းလင်းဟလာအကြံပေးရတော့မှာပေါ့လေအဲ့ဒါတော့ဘာလဲဆိုလို့ရှိရင်2008အခြေခံဥပဒေမှာကျွန်တော်တို့ပြင်းတဲ့ဥစ္စာကိုပဲဟိုလွတ်တော်ကနေပြောဟိုဒီကျွန်တော်အခြေခံဥပဒေကကန့်တာထားပါတယ်436ကာယီခါဝင်းနဲ့ဘလို့ပြင်းရမယ်ဆိုတဲ့ဥစ္စာကိုပဲကန့်တာထားတယ်ဟိုတီတူတူတူကကြိုက်မကြိုက်ဘူးနော်ဒါတော့အစားထိုးလို့ရမရဆိုတဲ့ဥစ္စာတွေနဲ့ပတ်သက်လို့တခြားရှိအခြေခံဟိုဒီမှာပြဋ္ဌာန်းတာကျွန်တော်လုံးဝမတွေ့ဘူးဒါလို့ကျွန်တော်ကွယ်လွန်သွားတဲ့ရှင်းပြဥပုနေရဆိုလို့ချင်းဒါကိုဟလာရှစ်တော်တွေကဆုံးဖြတ်ပြီးတော့ပြည်သူနီးနဲ့အစားထိုးရမယ်ဆိုပြီးတော့သူကဒီလိုတော့မှပဲအသက်တွေခံပြီးပြောသွားတာရှိပါတယ်ကျွန်တော်တော့သူနဲ့နည်းနည်းလေးကွဲလွဲပြီးပြောချင်တာကတော့ဒါကိုရှစ်တော်နီးပဲနောက်ထောက်ရှိအခြေခံဥပဒေကိုမဆက်ကျင်ဘူးရှစ်တော်နီးနဲ့ပဲရှစ်တော်ကနေပြီးတော့လဲဆန္ဒပေးနိုင်တဲ့ကိုယ်စလေပေါ့အန်ရီယာ65ရဲ့လုံးရှိတယ်အဲ့ဒါခက်ဝဲကြော်ပေါ့ခက်ဝဲကြော်ရမယ်ဆိုလို့ရှိရင်ဒီနှစ်ပေါက်ချစ်အခြေခံဥပဒေကြီးကိုသူ7နှစ်လဲရှိပြီအဲ့အချိန်မှာပြန်လဲတုံးတတ်တည်နေပြီလို့အချိန်ရောက်ပြီဒါကြောင့်မလို့သူတို့ဒါမဲခွဲဆုံးဖြတ်ပြီးတော့လူမှုဆန္ဒခံကိုထုတ်လိုက်မယ်ဆိုရင်တော့ဒါဥပဒေနဲ့ညီပါတယ်ဆိုတော့ကျွန်တော်ပဏာမဒီပြောကြည့်ပါလေခင်ဗျာ
ဟုတ်ကဲ့လက်ရှိတည်ဆဲဥပဒေမှာရောလူမှုဆန္ဒခံမှုနဲ့ပတ်သက်လို့အဲ့လောက်ထိလုပ်ပိုင်ခွင့်ပေးထားပါလားခင်ဗျာ
သာဒုက္ခပဲလောရဲ့ဆက်ပေါက်တယ်သူကဘယ်မရမဆိုကျွန်တော်တို့အမှုကောင်မင်းမားဆိုတာလိုက်တာတဲ့အခါမှာကျွန်တော်တို့ကြိလိုက်တာနဲ့တကြိုင်နဲ့ကျွန်တော်တို့ကတင်ရေတော်ဘက်ကဆိုရင်အလုံးစစ်စားအမတန်စစ်စားအဲဒါမှမဟုတ်တင်ရေဘက်ကကြိလိုက်တဲ့အခါမှာသူကဒုက္ခတန်းနေတာပဲဘယ်နဲ့ဟားနေဆိုတော့အဲ့ဒါနဲ့ကျွန်တော်တို့ကတရားရုံးနေမှာဆိုကျွန်တော်တို့အနိုင်ကျောက်ရတာလေကျွန်တော်နိုင်ခဲ့တာလေမင်းမားဆိုတာရှိပါတယ်အဲ့တော့ကိုယ်ဥစ္စာမှာလည်းပဲနိုင်လေရှုံးလေမဟုတ်ပဲနဲ့အားလုံးတို့ထွက်ပေါက်ပေါ့နော်တမတော်ကြီးတို့လည်းထွက်ပေါက်ဟလာဂျစ်တော်တို့လည်းထွက်အစိုးရတို့လည်းထွက်ပေါက်ပြည်လူတို့ထွက်ပေါက်အနေနဲ့ကြီးလိုက်တဲ့အခါမှာအဲ့ဒီလိုနီးနဲ့ဟလာဒီဥပဒေကိုစိုက်မကြိုက်ဆိုတာကိုရွှတ်တော့အရင်ထွက်ဝဲကြော်နဲ့ဆန္ဒမဲနဲ့ရွှတ်တော့ဆုံးဖြတ်ချက်နဲ့လုပ်ထားအောင်ဘယ်သူမှမတားနိုင်လို့မရပါဘူးခင်ဗျာအဲ့ဒါကဥပဒေကိုဆန့်ကျင်ရမရောက်ပါဘူးအဲ့ဒီလိုလုံလဲလို့ဒါပြန်ကောက်ပြီးဘာရဇက်ဖြစ်မှာလဲဘာအကျိုးကျေးဇူးဖြစ်မှာလဲဘာတွေဖြစ်မှာလဲဆိုတော့ရှင်းရှင်းပြောပြဆိုတော့ရှင်းတော့60နှစ်ရာခိုင်နှုန်းကထောက်ခံလို့ဒီဥပဒေကြီးကိုအတည်ပြုထားတာ60နှစ်ရာခိုင်နှုန်းကအတည်ပြုထားတာဆိုတဲ့ဥစ္စာတော့ကျွန်တော်တို့အဲ့ရအဖြေပေါ်မှာမူပြီးတော့2008ကိုဆက်ထောက်ခံတယ်ဆိုရင်ဒီတိုက်ဆက်သွားတာပေါ့။ဒါမထောက်ခံဘူးရာခိုင်နှုန်းကမထောက်ခံတဲ့ရာခိုင်နှုန်းကများတယ်ဆိုရင်60နှစ်ရာခိုင်နှုန်းဆိုတော့မမကိုင်တော့ဘူးမမကနိုင်တော့ဘူးဆိုရင်တော့ဘာဒါဆိုရင်တော်တော်ကြီးအစိုးရကြီးပြစ်ပြစ်မပြတ်ပါဘူး2008နဲ့ဆက်သွားနေရအောင်ပါပဲ။နောက်ကိုစီယူရှင်းမပေါ်မချင်း2008နဲ့ဆက်သွားနေရအောင်ပါ။အဲ့တော့တော်တော်လည်းဒီတိုင်းပဲအစိုးရလည်းဒီတိုင်းပဲနော်တမတော်ဤတဲ့ဒီတိုင်းပဲကြံတဲ့အဖွဲ့ရှိတယ်ဒီတိုင်းပဲသို့တော်ဘာတော့ထူးကြသွားလေဆိုတဲ့ခါကြတော့ဆက်နှစ်နှစ်ကြာတဲ့ခါမှာပြန်တုံးတက်လိုက်တဲ့ခါမှာတော့ဒီသူလူတို့ကတော့မကြိုက်ပေါ်ဘူးဆိုတော့ရစားထွက်လာပြီဆိုတော့အဖွဲ့စီပေါင်းစီရောတမတော်ကအစိုးရကတော့ပြည်သူလူတို့ကဒါတွေပြန်စဉ်းစားပြီးတော့ဘာလုပ်ရမလဲဆိုတာကိုအဖြေတွေ့သွားလိမ့်မယ်အခုတော့အထက်ဆက်နှစ်နှစ်ကသွားနေတာတော့အချိန်နဲ့ကုန်တော့ဘယ်သူနာလဲဆိုတော့ပြည်သူနာတယ်အစိုးရလည်းမနာဘူးတွတ်တော်လည်းမနာဘူးတမတော်လည်းမနာဘူးဒီတန်ကိုခန်းနေရတာပြည်သူပဲလေကျဲလည်းလူတွေကဘာမှအရာမယွင်းဘူးသူတို့တော့လုတ်တော့လုတ်မရဘူးပေါ့အဲ့တော့အနာဆုံးကတော့ပြင်းမရတာအနာဆုံးကတော့ပြည်သူပါပဲလို့ကျွန်တော်ဒီလိုသိရကြပါ
ဟုတ်ကဲ့ခင်ဗျာဦးကြီးမြင့်တင်ပြသွားတဲ့ဒီ majority vote နဲ့ပေါ့နော်သွားနိုင်တဲ့လူစန္ဒခိုင်ပွဲဒါနဲ့ပတ်သက်လို့ကျွန်တော်စိတ်ဝင်စားပါတယ်ကျွန်တော်နောက်ပိုင်းမှာထပ်ပြီးဆွေးနွေးပါမယ်ကျွန်တော်ဦးကြီးမြင့်လေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဦးသက်စင်ကိုဖိတ်ခေါ်ကြည့်ပါလေခင်ဗျာယနေ့တစ်နိုင်ငံရေးမဂ္ဂဇင်းရဲ့ editor ချုပ်ပါကိုသက်စင်ကိုတော့ကျွန်တော်တခြား down ခွန်းနဲ့ဆွေးနွေးကြပါတယ်အခုနကဦးကြီးမြင့်ကတော့သူကလွှတ်တော်ထဲမှာအခုတွားနေတဲ့ကိစ္စအပြင်နောက်ထပ်အဆိုပြုချက်တခုပေါ့နော်ကိုသက်စင်ကိုကျွန်တော်မေးချင်တာကတော့အရင်ဆုံးတော့အခုလုပ်နေတဲ့ NLD ရဲ့ကြိုးပမ်းချက်ဒါပူရက်ကော်မတီရဲ့တင်ပြချက်တကယ်တမ်းပြင်ဆင်နိုင်ရည်ဖြစ်နိုင်ရည်ရှိမရှိကိုသက်စင်ရဲ့သုံးသပ်ချက်ကိုယဉ်သိချင်ပါတယ်အရင်ဆုံ
းဟုတ်ကဲ့ခင်ဗျာဘုံတော်ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဘုံမပြည်သူတည့်ရက်လုံးက2008အခြေခံဥပဒေကိုကျွန်တော်တို့ကမထိုက်ပါဘူးကျွန်တော်တို့ကကျင်ကျင်နဲ့ဒါမှမဟုတ်ဖြတ်သိမ်းအသိရေးချင်တာကတော့ကျွန်တော်ပြည်သူတည့်ရက်လုံးရဲ့စံတော်ပါဒါကရှင်းပါတယ်ဒါပေမဲ့
အဲ့လိုလုပ်မယ်ဆိုရင်ကျွန်တော်တို့ကဘယ်လိုလုပ်နှစ်ခုရှိပါတစ်ခုကတော်တော်ပြန်ပတစ်ခုနောက်တစ်ခုကတော်တော်ရင်ပေါ့နော်အခု NLD ပါတီကဒီ2015မှာအနိုင်ရပြီးတော့အစိုးရဖွဲ့လိုက်ပြီးတဲ့အခါမှာသူကဒီရှေ့ကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အလျှောက်လုံးသူပြောခဲ့တာကတော့တော်တော်ရင်ပေါ့နော်တော်တော်ရင်သူကဘာကြောင့်လဲဆိုတော့ပြည်သူမနာအောင်လုပ်မယ်ဆိုတဲ့လမ်းစဉ်နဲ့သူကရွေးချယ်ခဲ့တဲ့အတွက်တော်တော်ရင်ချိန်နည်းနဲ့ပြင်ဆင်ဖို့ပေါ့အဲ့ဒီမှာကျွန်တော်တို့ကကျွန်တော်အလျှောက်လုံးရင်းနှီးချက်မဂဇင်းအဲဒါကြောင့်လုပ်ခဲ့အလျှောက်လုံးမှာဒီ NLD ပါတီရုပ်ောက်ပဲနိုင်ပြတဲ့အချိန်မှာကျွန်တော်တို့ဘာပြောခဲ့လဲဆိုလို့ရှိရင်ကျွန်တော်ဒီမှာနိုင်ငံရေးအကြက်တရားနဲ့2008ခြေကံဥပဒေပြဿနာဖြစ်တယ်။အဲ့ဒါကိုဖြေရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကတိုင်းရင်းသားရဲ့တရှိနိုင်ငံပါတီရဲ့အစိုးရရဲ့နောက်တစ်ခုကတက်မတော်ရဲ့အဖြစ်မနေဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီစစ်ဆုံးဆွေးနွေးမှုတွေကိုလုပ်ရမယ်။တရားဝင်ပဲဖြစ်တရားမဝင်ဖြစ် legally ပဲဖြစ် illegal ဖြစ်တော့လုပ်ရမယ်။အဲ့လိုလုပ်ပြီးတော့မှသာဆိုရင်အဲ့ရရလာတဲ့ဟိုသဘောတူညီချက်တွေအပေးလိုမှာအဲ့မှာအပေးယူရရှိနေမြဲအဲ့ဒါဘောတူညီချက်တွေနဲ့အစ်စ်မင်းတစ်ဆင့်ကျွန်တော်တို့ကဒါခြေကံဥပဒေပြင်ဆင်ရလောပါမယ်လို့ကျွန်တော်တို့ကဟို NLD ပါတီအစိုးရမှာဖက်ကင်တွေကစပြီးကျွန်တော်တို့ဆောင်းလုံးပြောတာခဲ့ပါပါအဲ့တော့အခုအချိန်ဒီမှာ NLD ပါတီကဒီလိုမျိုးတက်မတော်နေပဲဖြစ်ဖြစ်တိုင်းသားတနက်ကန်တိုင်းသားပါတီစင်းပဲဖြစ်ဖြစ်ဒီလိုသူဆွဆွနေမှုတွေလောက်ခဲ့လားမလောက်ခဲ့လားဆိုတော့ကျွန်တော်မသိရပါဘူးဒါပေမဲ့အခုအချိန်မှာ NLD ပါတီကနေပြီးတော့ဖွဲ့စည်းပုံပြင်ဆင်ရအဆောင်ကော်မတီ55ကော်မတီဖွဲ့တယ်အဲ့ဖွဲ့တဲ့အချိန်ကစပြီးတော့တက်မတော်ကနေပြီးတော့ဒီတုံ့ပြန်မှုတွေပတ်သက်ပြီးတော့မထောက်ခံမှုဆိုပြီးပြောလာတယ်။ဒါလို့ပြောခြင်းဟာအဲဒီတော့တက်မတော်နဲ့ NLD အစိုးရကြားထဲမှာသဆုံးတရားအပေးယူညှိနှိုင်းမှုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးသဆုံးတရားအပေးယူနဲ့ညှိနှိုင်းမှုရှိခဲ့လို့ဆိုတာသိစာထင်ရှားပါတယ်။အဲ့တော့ကျွန်တော်ပြောချင်တာကအခုလိုမျိုးအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတက်မတော်ကလည်းသဘောမတူဘူး။တော်မတူတာကိုတစ်ဖက်ကလွတ်ထွက်တော့အားနဲ့တွန်းလုံမယ်ဆိုလို့ရှိရင်ဒါနိုင်ငံပြတ်တမှုဖြစ်နိုင်နိုင်ပါတယ်။နောက်ဥကအကြံပြုချက်တွေတက်ပြီးဥပဒေအကုန်လုံးကနေပြီးတော့အကြံပြုချက်တွေတင်ကြတယ်။အကြံပြုချက်ကိုတွတ်တော်မှာဆွေးနွေးမယ်။ဆွေးနွေးပြီးလို့ရှိရင်ဒါမူကြမ်းကိုရေးဆွဲရမယ်။မူကြမ်းရေးဆွဲတဲ့နေရာမှာလည်းဆော့ဆော့ကချိုင်ပါတီရှိမယ်၊ရှမ်းပါတီရှိမယ်။တို့ကတူပြင်းတဲ့နေရာအကြံပြုချက်တွေအများကြီးပဲ။အန္တရာယ်ကြံပြုချက်ကအနည်းဆုံးဖြစ်တယ်။အဲ့တော့အဲ့ဒါကြီးကိုဘယ်လိုညှိနှိုင်းမလဲ။အန္တရာယ်အဲ့ဒါကြီးကိုမဲခွဲဆုံးဖြတ်ပြီးတော့လုပ်မလား။ဟုတ်ပြီအဲ့ဒါတစ်ပိုင်း။အဲ့တော့မူကြမ်းရလာပြီအခြေခံမှုတွေပြင်ဆင်မူကြမ်းရလာအဲ့မူကြမ်းကအခန်း7နဲ့ပြင်ဆင်ရမယ်ဒါဟာတက်မတော်ကအခုချိန်ထိလုံးဝသဘောမလူထားဘူးဒါမဖြစ်နိုင်ဘူးအဲ့မဖြစ်နိုင်တဲ့ကိစ္စကိုဘာကြောင့်ရှင်းဆက်တူမလဲအချိန်နဲ့ကုန်တယ်လူတွေလက်တင်တယ်နောက်တစ်ခုကပြည်သူလူထုကဒါကိုဖြစ်နိုင်မယ်လို့ရောယုံကြည်နေတာလားအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ11 media မှာပြည်သူလူထုတော့အာကိုယ်စားလှယ်ဥပအောင်ဆိုင်ဝင်ရနေပြီးတော့ NLD ပါတီကလုံးဆရာရှိတယ်လို့လုပ်တာတဲ့ရှေ့ရေးကိုမစင်သာဘူးတဲ့ဖြစ်နေတယ်မဖြစ်နိုင်နိုင်ကတော့မတတ်နိုင်ဘူးတို့ကလည်းမသိနိုင်ဘူးတို့ကဖျားသခင်ဘုရားအတွက်မသိနိုင်ဘူးတို့ကနိုင်ငံသမားကြောက်ရပြောရမယ်စကားမဟုတ်ဘူးနိုင်ငံသမားကြောက်ဆိုဖြစ်နိုင်ကြီးရှိတာလေအကုန်လုံးဖြစ်အောင်လုပ်ရမှာ
ဟုတ်ကဲ့
ဖြစ်နာနိုင်မှာဖြစ်နာနိုင်တာကိုမသိနိုင်ဘူးဆိုပြီးတော့အဲ့လိုလည်းလည်းပြောတာကတော့ကျွန်တော်လက်မခံနိုင်ပါဘူးဒါကြောင့်မလို့တို့ကလို့ရှိရင်အခုဖြစ်နေတဲ့အခုတွားနေလမ်းကြောင်းဟာအခြေခံဥပဒေပြင်ဆင်ရအတွက်ဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်ကရေဘူးကကော့ချက်ပေးခြင်
းကျွန်တော်အဲ့ညမှာခုနကအမတ်လန်ဝင်ပြောသွားတဲ့ဟာမျိုးကျွန်တော်ပြန်နင်းပြီးတော့ပြောချင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ NLD အခုလိုချိုးပန်းချက်ပေါ်မှာတန်တရားတွေမျိုးမျိုးရှိပါတယ်ပထမတန်တရားကတော့ရွေးကောက်ပွဲလည်းနှီးလာပြီသူတို့ရဲ့ရွေးကောက်ပွဲကတိကဝေးဖြစ်တဲ့ဒီဖွဲ့စည်းပုံပြင်ရေးကိုလုတ်ပြတယ်ဆိုရဲတန်တရားတွေဆွဆွဲချက်သဘောမျိုးတွေတချို့ရေးကြဆူကြပြောကြတာရှိပါတယ်နောက်တချို့ချက်ကတော့တကယ်ပဲ NLD နင်းနဲ့ချိုးပန်းတယ်သူတို့မှာနှီးလမ်းများဟွက်ဖဲများရှိလို့လားလွတ်တော်ထဲမှာဖြစ်ဖြစ်အပြင်ပါမှာဖြစ်ဖြစ်နောက်တခြားတစ်ခုခုရောရှိနိုင်မလားကိုအဲ့ဒါနဲ့ပတ်သက်လို့ရှိရင်ကိုတက်စီအမြင်သိကြပါလေခင်ဗျာ
စကန်ပြောလို့ရှင်ကဒီကိစ္စကအခြေခံဥပဒေမှာဟုတ်ကွာစိတ်ချက်နေတဲ့အခြေခံဥပဒေမှာအတိအရင်တန်ထားပြီးသားဒီကိစ္စကိုစော်ဖောင်းနိုင်မှုတဲ့ဘလူးဝဲဖော်ဖဲဖော်ပဲရှိရှိဒါမလို့အောင်ဖြစ်နေအောင်ဒါအရန်သေးကြတယ်အဲ့တော့သေးကြတာတစ်ခုကအခုအချိန်မှာနောက်တစ်ခုကပြောလို့ရှင်ဗျာနှစ်၃ခုကျော်လာပြီ၃ခုကျော်အတွင်းမှာဘာတစ်ခုမှမလုပ်ခဲ့ပဲနဲ့အခုအချိန်မှာကောက်လို့တာဟာအများကြီးကထင်မြင်ယူဆနေသူမျိုးပဲဒါ penalty ဟာဒီရုပ်ောက်ပွဲအတွက်ပေါ့တစုံတရာဒီတက်ကိုဟိုမှာဆဲအောင်လက်ခုကန်ရအောင်သူတို့ကိုအခြေခံဥပဒေပြင်ဆင်နေပါလေဒီပြင်ဆင်ချက်ကိုတက်တာလက်မခံလို့တော့ဒီလိုမျိုးဖြစ်ရတာပါဆိုတော့ပုံစံကဖြန့်ပြီးနေရလားဆိုတော့ကျွန်တော်လည်းတကယ်တန်ကြားရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်သွားရှင်တွေကိုလှည့်ပေးကြပါလေဦးကြီးမြင့်နဲ့ဦးသက်စင်လေးလိုက်ပေါ်မှာခဏနေပြီးပါခင်ဗျာကျွန်တော်အရင်သွားရှင်တူဖြစ်တဲ့ကုကျော်ဆူသူတို့ဖုန်းနံပါတ်တွေပေးထားကုကျော်ဆူတို့တော်တော်နဲ့ဆွေးနွေးလို့ရပါတယ်မိမညီမိမလို့ရပါတယ်ဦးကြီးမြင့်ရှိပါတယ်ဦးသက်စင်ရှိပါတယ်
အာဟုတ်ကဲ့ခင်ဗျာဟိုခုနကဖွဲ့စည်းပုံပြင်ဆင်ရေးဆိုတာပြင်ဆင်ရေးကတော့ကောင်းပါတယ်ဒါပေမဲ့ခုနကပြောတဲ့အဒီတက်ကိုတည့်စင်ထင်တယ်သူပြောတာကျွန်တော်တော်တော်လက်တွေ့ကြပါတယ်ကျွန်တော်တရားရခိုင်နှုန်းသဘောတူပါတယ် အခုကဖွဲ့စည်းပုံပြင်ဆင်ရေးမှာဘာဖြစ်လဲဆိုတော့စေတနာမပါဘူးဗျဒီလျှောက်လုပ်တဲ့ဟာအန်ဒီလုပ်တဲ့ဟာတမ်တော်ကလည်းစေတနာမပါဘူးခုနကကိုကိုတက်ကပြောတယ်လို့တမ်တော်ရဲ့ဒီလျှောက်ရဲ့ဒီတိုင်းရင်းသားရဲ့အတားကိုအပေးယူလုပ်ရမယ်အပေးယူရလေကျွန်တော်ထင်ပါတယ်ပေးယူလုပ်လို့ရတဲ့အတိုင်းတာရှိပါတယ်ဒါပေမဲ့အဲ့လိုပြောရင်တော့ရှည်သွင်းမယ်အတူတူပဲပြောလိုက်ပါမယ်ဖြစ်နိုင်တာလေးတွေဒါတမ်တော်ကပြောတယ်တမန်ရဲ့လောက်ပိုင်ခွင့်ကိုထိန်းချုပ်မယ်ဆိုတဲ့ဟာတိုးခွင့်ရေးကိုသူလောက်ကျင်တယ်ဒါစီနံပါဘူးတိုးခွင့်ရေးပဲသူလောက်ကျင်တယ်ဒီချုပ်ပြောတာကြတော့လေတိုးခွင့်ရေးပဲသူလောက်ကျင်တယ်တိုင်းရင်းသားခွင့်ရေးဒီမိုကရေစီခွင့်ရေးမပေးကျင်ဘူးဟိုတမန်ရဲ့လောက်ပိုင်ခွင့်ရဲ့ဒီချုပ်ရဲ့တမန်ရဲ့လောက်ပိုင်ခွင့်နဲ့လောက်လို့ရတဲ့ဟိုတိုင်းရင်းသားဝန်ကြီးချုပ်တွေကိုသူမပေးဘူး2008ဖွဲ့စည်းပုံဆိုပြီးတော့အဲ့ဒါကိုဖဲ့ပြီးတော့စကားပြောတယ်ဆိုတာဒါစီနံပါဘူးပေါ့ဗျာအဲတကယ်တော့စီရနာပါလို့ရှိရင်တော့ဖြစ်မယ်ဒီလျှောက်နေတဲ့စီရနာပါပြီးတော့ဟိုဖြစ်နိုင်တဲ့ဟာလေးတွေကိုလုံတော့ကုန်ဆုံးဖြစ်မှာပါ
ဟုတ်ကဲ့ခုကျော်စုထောက်ပြတဲ့ချက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီချက်ကလည်းတော်လေးစဉ်းစားနေကြတဲ့ချက်ပါကျွန်တော်နောက်ထပ်သရရှိတူအလှည့်ပေးကြပါလိမ့်ဦးချင်းမြစ်ပါဦးချင်းမြစ်ဆွနေလို့ရပါတယ်မင်းမြန်ကြီးမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကလေဟိုရိုးရိုးချင်းချင်းဒီမှာအင်ဂျာရဲ့ဒီလူလူတို့ကကိုယ့်ရဲ့ကိုယ်ရခိုင်နဲ့လောက်ရှိတယ်ကိုယ်စီ90ဆိုဒီလူလူတို့က150လောက်ကျွန်တော်ဆင်းရဲဒုက္ခရောက်ခဲ့တော့ကျွန်တော် energy ကို inter agogy နဲ့ကျွန်တော်တို့မဲတေးခဲ့ရတယ်။ဒါပေမဲ့အ inter နဲ့ agogy ခဲ့ရတယ်။ inter နဲ့ညှော်လင်းခဲ့ရတယ်။ဒါပေမဲ့ energy ဖို့က2008ဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေကြီးကို quality အစိုးရတွေကသူတို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေမပါဘဲနဲ့အုပ်ချုပ်ပြီးတော့နောက်အစိုးရတွေကိုဖွဲ့စည်းပုံအခြေခံဥပဒေ2008ကြီးနဲ့ချုပ်တိခဲ့တော့ဒါလည်းသူတို့ရဲ့လုံလောက်ဟန်ကိုကျွန်တော်တို့ energy အနေနဲ့ကလေးတို့အစိုးရကလည်းသူတို့တုတ်ကူတယ်လေပြောတယ်လေဒီ2008ပြည်ချင်းဘုံချေကဥတွေကိုအသက်ပြည့်ကြပဲနဲ့တဲ့အဲကြောင့်ကျွန်တော်တို့အားကိုးတဲ့ energy ကလည်းဟိုပြည်သူအတွက်မျက်နှာမူပြီးတော့ဒီ2008ပြည်ကုန်ပြုပြင်ရေးအတွက်ကျွန်တော်တို့အသက်ပြည့်ပြီးတော့ဥက္ကံစူးစမ်းအထောက်အကူတင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အချင်းမြေကျေးဇူးပါကျွန်တော်နောက်ထပ်သရချင်းတူလှည့်ပေးကြပါလဲ slide ပွေကုန် slide ပွေကုန်ဆွေးနွေးမိမြန်လို့ရပါတယ်ခင်ဗျအ
ချက်ရှိတယ်ဘာလို့လဲဆိုတော့အခုကတက်မတော်ကဒီ2008ဖွဲ့စည်းပုံအရသူတို့မြင်လာတဲ့ဥစ္စာဆင်းမြင့်ပြီတော့မှဖြစ်တယ်အဲ့တော့ဆင်းမြင့်မတိုင်ခင်လဲမှာတော့သူတို့အဲ့ဒီ NAD ကလို့ကျူပန်းတဲ့ဥစ္စာကိုတမတော်ကလိုက်လို့တွေ့တယ်ဘာလို့လဲဆိုတော့အခြေခံပြည်ဆိုတာ NAD တွေ့လဲမဟုတ်ဘူးတမတော်တွေ့လဲဘူးတကယ်တော့ပြည်သူဟာပြည်သူဥစ္စာဖြစ်တယ်ပြည်သူတွေကမြင်လို့ပြင်လို့ဆိုရင်သူတို့ပြင်ရမှာသူတို့မတောင်းဝန်ရှိတယ်အဲ့တော့အခုဒီနင်းလာနဲ့သူတို့ရွေးမယ်အခုနာဦးကြည်မြင့်ပြောတဲ့ဥစ္စာနင်းလာလဲဖြစ်နိုင်တယ်အဲ့တော့အခုချိန်မှာဆိုရင်တော့တမတော်ကပြည်သူနဲ့ထိတ်ကဲရင်ဆိုင်ဖို့လမ်းစီကတော့သူတို့ရွေးမြင့်လိုက်မယ်လို့ကျွန်တော်မထင်ပါဘူး။အဲဒါကြောင့်ကျွန်တော်ပြောရင်းချက်ရှိတာကတော့ဒီလိုမျိုးပြည်သူလူထုကပြင်ချင်တယ်ဆိုတဲ့ဥစ္စာကိုလက်တွဲနဲ့သူတို့ပြပြီးဟိတ်ဆိုရင်တော့တမတော်ရော NAD ရောတိုင်းရင်းသားတွေရောသူတို့ပြင်ရမှာသူတို့တောင်းဝန်ရှိတဲ့တွေ့ဒီစင်ညမပြခင်လဲမှာတော့အထက်အလျောက်တော့သူတို့လူအပ်တဲ့ဥစ္စာမပြင်လို့ဆိုရင်တော့နာနာကမှပြည်သူတွေတမတော်နဲ့ရင်ဆိုင်နိုင်တဲ့ညီလာမယ်ရှိလို့ရတယ်လို့ကျွန်တော်ပြောချင်ပါတယ်ဆရာ
။ပင်နယ်ဆွေးနွေးသူတွေပြန်ပြီးတော့လှည့်ပေးကြပါလေ။အရင်ဆုံးဦးကြီးမြတ်ကိုကျွန်တော်ပေးကြပါလေ။ဦးကြီးမြတ်ခုနကပြောသွားတဲ့အထက်မှာလူလူဆိုင်ယူပွဲခန်းဆန္ဒခန်းယူပွဲတရလှုပ်ဖို့ဆိုတဲ့ကိစ္စပေါ့နော်။ပြင်ရှင်းပြောနေလွှတ်တော်ပြင်ပန်းလာပြီးတော့သွားလွှတ်တော်တွင်းနဲ့လွှတ်တော်ပြင်ပတဲ့လှူရှားမှုလို့အောင်ပြောလို့ရပါတယ်။ဒါတချို့တော်ရရှင်တွေကထောက်ခံပြီးတော့ဆွေးနွေးသွားတာလည်းကျွန်တော်တွေ့ပြီးတော့လူဆန္ဒခန်းယူပွဲမှာဒီနေရာမှာကျွန်တော်ပြောချင်တာကခုနကကိုသက်စင်ခုနပြောလို့ကိုသက်စင်ကတော့သူကတွတ်ဆုံညှိနှိုင်းပြီးတော့အဆင်ဆင်ပြောင်းလဲသွားမယ်ဆိုတဲ့အခြေခံကိုပြောသွားပါတယ်ခင်ဗျာ။ကလူးစနာခိုင်ပွဲလှုပ်ချင်အပြစ်စစ်တပ်ကလည်းအခုလက်ရှိအပြစ်ဖွဲ့စည်းပုံပြင်ရေးကိုသဘောမတူတဲ့အနေအထားမျိုးပြနေတယ်အဓိကတော့ NLD ကတင်လာတဲ့ပူပေါင်းကော်မတီကိစ္စပါအဲ့တော့နည်းနည်းတင်းမာဖြစ်နေတဲ့အချိန်မှာလူလူစနာခိုင်ပွဲကစစ်တပ်နဲ့ပိုးပြီးတော့ထိတ်တိုက်ဖြစ်လာစရာများရှိပါလားဦးကြည်မြင့်အမြင်တခြားအဖြေထုတ်စရာများရှိပါလားပြောစရာများရှိပါလား
ဟိုကျွန်တော်တို့ဆက်တန်းလာတဲ့အချိန်ကြီးရောကျွန်တော်တို့နိုင်ငံရဲ့တင်းမာတဲ့လမ်းစဉ်တွေအာဏာရှင်တွေစစ်အာဏာရှင်စနစ်ရဲ့ဆိုးမှုတွေအဲ့ဒါအဲ့လေကျွန်တော်တို့ဖြစ်ရတယ်သူတို့ရဲ့အခုအထိလည်းပဲစစ်အာဏာရှင်စနစ်ကဆက်လက်ပြီးတော့နော်အဲချင်းတဝက်တောင်မဟုတ်ဘူးတဝက်ကြော်ကြော်ဆက်အုပ်ချုပ်ထားတဲ့စစ်အာဏာရှင်တစ်ဖြစ်လဲအောက်မှာနေရတဲ့အခြေအနေကြီးဟောကျွန်တော်တို့ရဲ့အသက်အရွယ်ပြည်နယ်ယာတွေကိုထောက်ထားပြီးတော့ထိတ်တိုက်ကိုးမဲ့လမ်းစဉ်တွေကိုကျွန်တော်တို့အသက်အရွယ်နဲ့လုံးဝမချပါဘူးပြောလဲမပြောပါဘူးနော်ဘာလို့လဲဆိုတော့ဒီကိစ္စကကျွန်တော်လုပ်လို့မရဘူးပြည်သူလူထုရဲ့ခေါင်းဆောင်ကလှုပ်ရမှာခေါင်းဆောင်ကပေါ်အားမှာလမ်းဖြစ်မှာအဲ့တော့အခုပြည်စီရေးဆိုလဲခေါင်းဆောင်တော့ကိုလိုက်ကြရတာပဲအခုကျွန်တော်ပြောတဲ့လွတ်တော်မှာမဲခွဲပြီးတော့တဝက်လောက်ကဆန္ဒပြန်လဲတုံးတတ်တဲ့ဆနစ်နဲ့လဲရှိပြီးဒီကအခုလေကျွန်တော်နိုင်ငံမှာ16နှစ်ဆိုတခါပြစ်ထားတယ်လေ60နှစ်က90နှစ်90နှစ်ရရှိတဲ့16နှစ်ဆိုတခါပြစ်ထားတယ်သူ16နှစ်ဖြစ်ပြီးတော့ပြန်လဲတုံးတတ်တဲ့ပြန်လဲပြတ်ရမယ့်အခြေဖြစ်ပြီးဘာကြည့်လို့တုံးတတ်ရလဲဆိုတော့ဒီဥပဒေကြီးကိုစဆွဲတော့ပြည်သူလူထုရဲ့ဆန္ဒနဲ့ဆွဲတာမဟုတ်ဘူး နော်ရွေးကောက်ပွဲအနိုင်ရထားတဲ့ NLD ပါတီကဆွဲရတာပေါ့အဲ့ဒီရွေးကောက်ပွဲအနိုင်ရထားတဲ့ NLD ပါတီကထုတ်ပြစ်ပြီးတော့သူတို့စိတ်ကဲသူတို့ပါသူတို့ဟလာ SNLD တို့ NLD တို့ထုတ်ပြစ်ပြီးတော့စစ်တပ်ကဆွဲသွားတဲ့ဟလာသူတို့ကိုသူတို့ကာကွယ်သွားတဲ့ဥပဒေကြီးဖြစ်တယ်ပြည်သူလူထုကိုကာကွယ်ဖို့ဆွဲတာမဟုတ်ဘူးဒါအထင်ရှားတယ်နောက်နောက်တစ်ခါပါလဲဆိုရင်အဲ့ဒီဆွဲနေတဲ့အချိန်မှာ
โอเคကျွန်တော် second 30ပဲချိန်ရပါတော့လေဦးကြည့်မြင
်ဟုတ်ကဲ့ဒါမြေဆောင်96ရဒါကိုမဝေပါရမဆွေးလို့ရဒီမရသားမချံပြူရချိန်5မိနစ်က20ချမယ်ဆိုတော့ဒီချင်းချောင်းမှုအောက်မှာလဲဒီဥပဒေကြီးကပေါ်လာလားနောက်ပြစ်ကလူရည်တွေမှားနေတကယ်ရှိတာလူရည်50တန်း58တန်းနေပြပြီးတော့ကျွန်တော်တို့လုံးမလဲတော့လိမ့်နေလှည့်ပြကြီးမတရားဩဇာတုံးရင်ချင်းချောက်ချင်းတွေအောက်မှာဆွဲထားတဲ့ဥပဒေမျိုးလို့ကျွန်တော်တို့တွေကကမ္ဘာအလယ်မှာလာကောင်ပြည်တွင်းမှာတော့အလွန်ရှက်ပွယ်လီးလီးဖြစ်နေဥပဒေကြီးပြီးတော့ဘလို့မှကိုလုံမရဘူးသူဘာတိုးတယ်လဲဦးစင်းစင်လို့ထားတယ်
ဟုတ်ကဲ့ဦးကြည်မင်းလေးချုပ်ပြောပြပါခင်ဗျာ
ဓာတ်ထုတ်တယ်လို့ရှိတယ်ဒေါ်စန်းစုကြည်လက်ထက်မှာအတော်လေးကိုအကြက်တဲတွေတွေ့တယ်အကြက်တဲကတွေ့တာမှသူတို့ကပိုးတည်တာအဲ့တော့မဟုတ်လို့ကျွန်တော်တို့ကဒါကိုကြားပြီးတော့ခုနကကျွန်တော်ပဲဦးတန်းစင်ပြောတဲ့ဥစားကျွန်တော်တို့ဟလာအမှန်ထောက်ခံတယ်ကျွန်တော်ဒါဘာလို့လဲဆိုတော့ဒ
ါဟုတ်ကဲ့ကျွန်တော်တို့ဒိုင်ရက်လေးလိုက်အစီအစဉ်အချင်းဆေးတော်လို့ပါခင်ဗျာအဓိကပါဝင်ဆွေးနွေးပြီးတဲ့ဆရာဦးကြည်မင်းနဲ့ကုသက်စင်တနက်တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရက်လေးလိုက်အစီအစဉ်တော့ဒီမှာပဲရနာခွင့်ပေးပါခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုက်ဆွေးနွေးကအစီအစဉ်ပြန်လည်ထုတ်လွှင့်ကြဖြစ်ပါတယ်။တပတ်ကနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဒီတိုက်ရိုက်လေလိုက်ဆွေးနွေးကအစီအစဉ်ကိုအင်္ဂါနေ့နဲ့စနေနေ့ညတိုင်းမှာနှာစင်နိုင်ပါတယ်။ VOA American အသံရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိ line 2 meter 16 line 2 meter 19 line 2 meter 41တို့ကနေပြန်လည်နှာစင်နိုင်ပါတယ်ခင်ဗျာ။ဒီကနေ့မနေ့ဖက်နောက်ဆုံးရဒေတာတွေနဲ့နိုင်ငံသတင်းကြုံချုပ်ကိုဒေါက်ခင်မြို့သက်ကကြီးညာပေးပါမယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာအနာယူတော့မဲ့ဝင်ကြီးချုပ်ထရီဆာမေနေရာမှာတာဝန်ထမ်းဆောင်ဖို့အတွက်သတင်းပတ်နဲ့ချီကြမ်းမြင့်တဲ့ Conservative Party ခေါင်းဆောင်ရွေးပွဲမှာသူ့အနိုင်ရရှိတယ်လို့ Boris Johnson ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။သူဟာဗိုလ်တဖူးနေမှာတော့ဝင်ကြီးချုပ်အသစ်ဖြစ်တဲ့တာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ်။သတင်းသမားတယောက်ဖြစ်ပြီးလန်ဒန်ရဲ့မြို့တော်ဝင်တယောက်ဖြစ်ခဲ့တဲ့မျှော်မှန်းချက်ကြီးမားတဲ့ Boris Johnson ဟာနိုင်ငံရေးလောကကြီးထိတ်တန့်တာဝန်ထမ်းဆောင်ဖို့ရည်မှန်းထားတာဖြစ်ပေမဲ့သူ့ဝန်ကြီးချုပ်တာဝန်ဟာဓာသွားပေါ်ရှောက်နေရတယ်လို့ဖြစ်နေတဲ့အတွက်သူ့အတွက်တိတ်တော့မပြောနိုင်ပါဘူး။ American အငြိမ်းစားတရားရင်ချုပ်တရားသူကြီး John Paul Stevens ရဲ့ကျဉ်ချံတဲ့ရုပ်လောင်းကိုအင်္ဂါနေ့မှာ Arlington အမျိုးသားတင်ကြိုင်မှာတကြိုပါတယ်။အသက်69နှစ်အရွယ်တရားရင်ချုပ်တရားသူကြီး John Paul Stevens ဟာပြီးခဲ့တဲ့သတင်းပတ်တုန်းက Florida မှာကွယ်လွန်သွားတာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနိုင်ဖို့အတွက်ဂျန်စီခဲမှုနဲ့တရုတ်နိုင်ငံသား၄ဦးနဲ့တရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်တရားရေးဌာနကတရားစွဲဆိုလိုက်ပါတယ်။ဖြစ်အပြင်းလက်နက်တွေတိုးပွားလာရေးနဲ့သက်ဆိုင်နေတဲ့မြောက်ကိုရီးယားရဲ့လုပ်ငန်းတွေကိုစားတရားမဝင်ဗန္ဒိုင်းကိစ္စတွေကိုဖုံးကွယ်ဖို့အတွက်ဟန်ပြကုမ္ပဏီ20ကျော်ကနေတဆင့်ဒီလူတွေကစူးစမ်းခဲ့ကြတယ်လို့လက်ထောက်ရှိနေချုပ်ရဲ့အကြေညာချက်ထဲမှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ2020ပြည့်နှစ်ကျင်းငြိမ်းချမ်းရေးရဖို့အတွက်မျှော်လင့်ထားတယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ကအင်ကာနီမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ငြိမ်းချမ်းရေးအတွက် NCA လမ်းကြောင်းတိုင်ပူပေါင်းဆောင်ရွက်ဖို့နဲ့တိုင်းဒေသလက်နက်ကိုင်တွေအပြင်ပြည်သူတွေပါဝိုင်းဝန်းပူပေါင်းပါဝင်ဖို့လည်းမှန်ကြားခဲ့တာပါ။စင်ကာပူနိုင်ငံမှာဆင်းရဲတန်ချိန်ပေါင်း 8.8 တန်အောင်တိမ့်စီရမိပြီးဒါဆိုရင်အခုချိန်ထိဆိုအများဆုံးတိမ့်စီရတဲ့ပမာဏဖြစ်ပါတယ
်။ဗိုလ်တော်ဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒရယ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရမင်းထောင်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 19 kHz 1683ည line to meter 19 kHz 15965 line to meter 25 kHz 11965တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.